Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော် View American တန်ကနေဇွန်လ25ရက်ခြေတော်ရင်းနေညပိုင်းမြန်မာဘာသာစီစဉ်နေကိုဒီမှာဆန်တော်ချိန်ည9နာရီကနေ10နာရီထိလိုင်းလိုမီတာ31 32 51နဲ့လိုင်းလိုမီတာ190တို့ဖြင့် View ရဲ့ Facebook စာမျက်နှာကနေလည်းစတင်အသံလွှင့်နေပါပြီအခုတော့နောက်ဆုံးရသတင်းတွေကိုကျွန်တော်ရန်နိုင်ကကြေညာပေးသွားမှာဖြစ်ပါတယ်ခင်ဗျာလက်အမေရိကန်နိုင်ငံတွေမှာ COVID-19 ကြောင့်သေဆုံးတဲ့သူရေအတွက်ဟာ3000ကျော်ဖြစ်လာတာကြောင့်ဒီဒေသဟာကမ္ဘာမှာအခုနောက်ဆုံးဗိုင်းရပ်စ်ကူးစက်မှုအဓိကနေရာအဖြစ်ဖြစ်လာနေပါတယ်။ Johns Hopkins တက္ကသိုလ်ရဲ့စီးရင်နေရတော့အဲ့ဒီသေဆုံးသူတွေကတဝက်ကျော်ဟာဘရဇောနိုင်ငံကဖြစ်ပြီးတော့ဘရဇောမှာသေဆုံးသူစုစုပေါင်း 5,400 ကျော်ရှိတယ်လို့ဆိုပါတယ်။ဒါမဲ့လည်းအမေရိကန်ပြည်ထောင်စုကတော့ဗိုင်းရပ်စ်ကူးစက်သူဦးရေ 2,300 ကျော်နဲ့သေဆုံးသူ 32,000 ကျော်ရှိပြီးတော့ကမ္ဘာမှာဗိုင်းရပ်စ်ကူးစက်မှုအများဆုံးနဲ့သေဆုံးမှုအများဆုံးနိုင်ငံအဖြစ်ဦးဆောင်နေပါတယ်။အခုလောလောဆယ်ကမ္ဘာတစ်ဝက်မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံသူအရေအတွက်ဟာ 9,300 ကျော်ရှိပြီးရှေ့လာမဲ့သတင်းပတ်အတွင်းမှာတော့ 10,000 ကျော်အထိတိတိကျကျတက်သွားနိုင်တယ်လို့ကမ္ဘာ့ကျန်းမာရေးဖွဲ့ချုပ် WHO အကြီးအကဲဒေါက်တာ Tedros Ghebreyesus ကပြောလိုက်ပါတယ်။ဒါပြင် WHO ရဲ့အရေးပေါ်ဆိုင်ရာအကြီးအကဲဒေါက်တာ Mike Ryan ကလည်းအမေရိကန်နိုင်ငံတော်များများဟာယောဂကူးစက်မှုအမြင့်ဆုံးအဆင့်ကိုမရောက်ကြသေးပဲအထူးသဖြင့်တောင်အမေရိကနဲ့အလယ်အမေရိကဒေသတွေမှာယောဂကူးစက်မှုတွေကပြင်းပြင်းထန်ထန်ဖြစ်နေတော့ပဲဖြစ်တယ်လို့ပြောပါရခင်ဗျာအိန္ဒိယနိုင်ငံနယူးဒေလီမြို့တော်မှာလူဦးရေ29သန်းစလုံးကိုကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်ပြီးစစ်တမ်းတွေကောက်ယူသွားမယ်လို့အိန္ဒိယနိုင်ငံကပြောလိုက်ပါတယ်မြို့မှာနေထိုင်တဲ့သူတယောက်ချင်းစီရဲ့ဂျမားရေးအခြေအနေကိုသိနိုင်ဖို့အတွက်မိသားစုတစ်ခုချင်းစီကိုစစ်တမ်းတွေကောက်ယူမှာဖြစ်ပြီးယောဂလက္ခဏာပြတဲ့သူဒါမှမဟုတ်ရှိတယ်လို့သတင်းပေးတဲ့သူတွေကိုဗိုင်းရပ်စ်စစ်ဆေးမှုတွေလုပ်ပေးသွားမှာဖြစ်ပါတယ်။ညူဒယ်လီမြို့ဟာအိန္ဒိယနိုင်ငံမှာယောဂကူးစက်မှုအဆိုးဆုံးနေရာဖြစ်ပြီးတော့ဗိုင်းရပ်စ်ကူးစက်မှုပေါင်း 8,000 ကျော်ရှိပါတယ်။အိန္ဒိယနိုင်ငံတော်မှာဒီနေ့ယောဂကူးစက်သူ 16,922 ယောက်ရှိတာကြောင့်နောက်ထပ်ဆန့်ကျင်တင်ခဲ့ပြီးတော့အခုဆိုရင်တနိုင်ငံလုံးယောဂကူးစက်သူပေါင်း 48,300 ကျော်နဲ့သေဆုံးသူ 14,984 ယောက်ထပ်မံရှိပါတယ်။ဒီနိုင်ငံမှာတော့ဒီနေ့မှာဗိုင်းရပ်စ်နောက်ထပ်ကူးစက်ခံသူ19ယောက်ရှိပြီးတော့13ယောက်ကတော့ဗေကျင်းမြို့ကဖြစ်ပါတယ်။တောင်ကိုရီးယားနိုင်ငံမှာတော့နောက်ထပ်ယောဂကူးစက်ခံသူ28ယောက်ရှိပြီးအများစုကဆိုးမြို့တစ်ဝိုက်ကဖြစ်ပါတယ်။ဒါကြောင့်တောင်ကိုရီးယားမှာယောဂကူးစက်ခံသူ 12,563 ယောက်နဲ့သေဆုံးသူ282ယောက်ထပ်မံရှိသွားပြီဖြစ်ပါတယ်။ဩစတြေးလျနိုင်ငံဗစ်တိုးရီးယားပြည်နယ်မှာတော့ဒီနေ့မှာဗိုင်းရပ်စ်နောက်ထပ်ကူးစက်ခံသူ33ယောက်ရှိတာကြောင့်ဒါဟာနှစ်လအတွင်းမှာနေစဉ်ကူးစက်မှုနှုန်းအများဆုံးဖြစ်ပါတယ်။ဒါကြောင့်ဩစတြေးလျအနာပိုင်းနေဟာမဘုံမြို့စင်ကြေဘုံကမြို့ကန်တသိန်းကျော်ကိုဗိုင်းရပ်စ်ရှိမရှိတိုင်တာစင်စမ်းသပ်စစ်ဆေးဖို့စီစဉ်နေပါတယ်ခင်ဗျာကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးဖြစ်ထုတ်လုပ်နိုင်ဖို့ရည်ရွယ်ပြီးအာဖရိကတိုက်မှာကာကွယ်ဆေးတွေကိုလူတွေနဲ့ပထမဆုံးစမ်းသပ်နေတာမှာတောင်အာဖရိကနိုင်ငံလည်းပါဝင်ပါတယ်ဒီစမ်းသပ်မှုမှာအသက်18နှစ်ကနေ65နှစ်ကြားမှာရှိတဲ့လူဦးရေထောင်နဲ့ချီပါဝင်ခဲ့ကြပြီးတော့ဒီကာကွယ်ဆေးက COVID-19 ကိုဘလောက်အထိခုခံကာကွယ်နိုင်တယ်လဲဆိုတာကို12လကြာစောင့်ကြည့်သွားမယ်လို့ဗြိတိန်နိုင်ငံ Oxford တက္ကသိုလ်ကတောင်အာဖရိကနိုင်ငံက Wide Borders Friend တက္ကသိုလ်နဲ့အတူပူးပေါင်းပြီးတော့ဒီနေ့မှကြေညာပါတယ်။ Oxford တက္ကသိုလ်က COVID ကာကွယ်ဆေးထုတ်လုပ်နိုင်ဖို့အတွက်လူတွေနဲ့စမ်းသပ်မှုတွေလုပ်နေတာမှာတောင်အာဖရိကနိုင်ငံဟာဗြိတိန်နိုင်ငံပြင်ပမှာတော့ဘရဇိုးနိုင်ငံပြီးရင်ဒုတိယမြောက်စမ်းသပ်တဲ့နိုင်ငံဖြစ်ပါတယ်။အခုစမ်းသပ်နေတဲ့ကာကွယ်ဆေးကိုထုတ်လုပ်ခဲ့တဲ့ Oxford တက္ကသိုလ်ရဲ့သိပ္ပံပညာရှင်တွေဟာ AstraZeneca ဆေးထုတ်လုပ်တဲ့ကုမ္ပဏီနဲ့ပူးပေါင်းပြီးတော့ကာကွယ်ဆေးထုတ်လုပ်နိုင်ဖို့အတွက်လုပ်နေကြတာဖြစ်ပါတယ်။ COVID-19 နဲ့ပတ်သက်ပြီးကာကွယ်ဆေးထုတ်လုပ်နိုင်ဖို့လုပ်နေတဲ့လေးလာမှုအနည်းဆုံး၃လခုထဲမှာဒီဆေးဟာပထမဆုံးကာကွယ်ဆေးအဖြစ်ထွက်လာနိုင်ခြင်းအရှိဆုံးဖြစ်ပြီးတော့တောင်အာဖရိကမှာနောက်6လအတွင်းထွက်လာနိုင်တယ်လို့ World တက္ကသိုလ်ကာကွယ်ဆေးဌာနကပေါ်ပေါက်ခရှဘီယာမာရီကပြောပါတယ်နော်။ဗဂန်ပြည်တော်စုမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုအသစ်တွေထပ်တိုးလာနေတဲ့အပေါ်မှာယင်းနှီးမြှုပ်နှံသူတွေအာရုံစိုက်နေတာကြောင့်ဒီနေ့မှာတော့အမေရိကန်ရဲ့ကြိုယောင်းကြိုဝယ်အစုရှယ်ယာဈေးကွက်တွေနဲ့ကမ္ဘာအစုရှယ်ယာဈေးတွေဟာကျဆင်းခဲ့ပါတယ်။ဂျာမနီရဲ့ DAX အစုရှယ်ယာဈေးကွက်က 3.9% ကျန်လုံးကျဆင်းခဲ့ပြီးတော့ပြင်သစ်က CAC 40က 1.5% ကျန်လုံး၊လန်ဒန်က FTSE က 1.2% ကျန်လုံးနဲ့အမေရိကန်ကဒေါ့အစုရှယ်ယာဈေးကွက်ရဲ့ကြိုယောင်းကြိုဝယ်အစုရှယ်ယာဈေးတွေဟာ1.4%ကျဆင်းခဲ့ပါတယ်။တိုကျိုရဲ့နီကေးအစုရှယ်ယာဈေးကွက်က1.2%ကျဆင်းခဲ့ပြီးတော့တောင်ကိုရီးယားရဲ့ KOSPI က2.3%အိန္ဒိယက Sensex က3.8%ကျဆင်းခဲ့ပါတယ်။ဒါပြင်အရှေ့တောင်အာရှမှာတော့ Bangkok က SCD အစုရှယ်ယာအညွှန်းကိန်းက1.5%ကျဆင်းခဲ့ပြီးတော့ Australia က S&P ASX 200ကတော့2.5%အထိကျဆင်းခဲ့ပါတယ်ခင်ဗျာ။
န်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိတိုင်းဒိုမီတာ31 kHz 9833ညတိုင်းဒိုမီတာ32 kHz 9303ညတိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနေတနင်္ဂနွေမှာဖိုင်းလိုက်မီတာ190 kHz 1905တို့ကနေထုတ်လွှင့်တင်နေပါရဲ့ရှင်
မင်္ဂလာပါရှင်ကျမများသတင်းအောင်မှာသတင်းလေးကိုဆက်လက်ကြီးညာပေးသွားပါမယ်ရှင်။အင်ဒိုနီးရှားနိုင်ငံအာချီခရိုင်ကမ်းလွန်ပင်လယ်ပြင်တွေကနေကယ်တင်ခဲ့တဲ့ရိုဟင်ဂျာဒုက္ခသည်တရားနှီးပါးတွေမှာကလေးငယ်အယောက်30ပါဝင်တယ်လို့အာချီမြောက်ပိုင်းခရိုင်ရဲချုပ်ကပြောပါတယ်
။ Sampasa ini jumlahnya yang laki-laki dewasa 15
ခုထိကယ်ဆယ်ထားတဲ့သူတွေထဲမျိုးသား15ဦးအမျိုးသမီး49ဦးနဲ့ကလေးအယောက်30မှာယောက်ျား40ယောက်နဲ့မိန်းကလေးအယောက်20ပါတယ်လို့ရဲချုပ်ထရီဟာဒီယန်တို့ကပြောပါတယ်။ပင်လယ်ထဲမှာမျိုးနေတဲ့ဆက်လီဘော်ကရိုဟင်ဂျာအယောက်100နီးပါးကိုဗုဒ္ဓဟူးနေ့မှာအင်ဒိုနီးရှား၅ဖန်သမားတွေကတွေ့ခဲ့ပြီးတဲ့နောက်အာချီခရိုင်အာနာပိုင်းကကေတင်ခဲ့တာပါဆက်လီကန်းကပ်ပြီးရတဲ့ဒုက္ခသည်တွေကိုစီးစစ်ဖို့နဲ့စီးရင်ကောက်ယူသွားဖို့စီစဉ်သွားမယ်လို့ရဲချုပ်ထရီဟာဒီယန်တို့ကပြောပါတယ်2018ခုနှစ်တုန်းကရခိုင်ပြည်နယ်မြောက်ပိုင်းမှာမြန်မာစစ်တပ်နဲ့အာဆာအကြမ်းဖက်လက်နက်ကိုင်အဖွဲ့အစည်းတိုက်ပွဲတွေကြောင်းမြန်မာစစ်တပ်ကနေမြင်ရှင်းလင်းလာမှာရိုဟင်ဂျာဒုက္ခသည်တွေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ကြရတာပါမြန်မာအစိုးရကတော့ရိုဟင်ဂျာဆိုတဲ့အသုံးနှုန်းကိုလက်မခံမိမဲ့ဒုက္ခသည်တွေကိုပြန်လည်စီစစ်လက်ခံသွားဖို့ကြေညာထားပါတယ်ဒါပေမဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဒုက္ခသည်စခန်းတွေမှာအနေအဆားဆင်းရဲတဲ့အတွက်ဒုက္ခသည်တွေဟာအရင်ကလည်းမလေးရှားထိုင်းနဲ့အင်ဒိုနီးရှားကိုဆက်လီတွေနဲ့တွားရောက်ခဲ့ကြတာတွေရှိပါရဲ့ရှင်။ရုရှားနိုင်ငံမော်စကိုမြို့တော်မှာရောက်နေတဲ့တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဟာအိန္ဒိယကာကွယ်ရေးဝန်ကြီးရာဂျနတ်စင်နဲ့ဇွန်လ24ရက်နေ့ကတွေ့ဆုံခဲ့တယ်လို့နယူးဒေလီအခြေစိုက် ANI သတင်းဌာနရဲ့အွန်လိုင်းသတင်းတပုတ်မှဖော်ပြထားပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်ဦးဆောင်ကျင်းပတဲ့85နှစ်မြောက်ဒုတိယကမ္ဘာစစ်အောင်ပွဲနေ့အထိမ်းအမှတ်အခမ်းအနားတွေသူတို့နှစ်ဦးစလုံးမော်စကိုမြို့တော်မှာရောက်နေရပါ။ဇွန်လ23ရက်နေ့ကတော့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကရုရှားဒုတိယကာကွယ်ရေးဝန်ကြီးကာနယ်ဂျန်နရယ်အလက်ဇန်ဒားဗီဖိုမင်နဲ့တွေ့ဆုံခဲ့ပြီးရုရှားကာကွယ်ရေးဝန်ကြီးဌာနကချီးမြှင့်တဲ့strengthening the military commonwealth ဆိုတဲ့ဂုဏ်နူးဆောင်တစ်စိတ်ကိုလက်ခံရယူခဲ့တယ်လို့ကာကွယ်ရေးဦးစီးချုပ်ယုံရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ဦးဆောင်တဲ့မြန်မာကိုယ်စားလှယ်အဖွဲ့ဟာဇွန်လ24ရက်နေ့ကကျင်းပတဲ့ဆိုဗီယက်ပြည်ထောင်စုကနာဇီဂျာမနီကိုအနိုင်ယူအောင်ပွဲခံခဲ့တဲ့အထိမ်းအမှတ်စီးရေးပြပွဲကိုလည်းနိုင်ငံပေါင်း20ကစစ်ဖက်အရက်ဖက်ခေါင်းဆောင်တွေနဲ့တူတက်ရောက်ခဲ့ပါတယ်။နိုင်ငံပေါင်း73နိုင်ငံကတပ်ဖွဲ့ဝင်1400လောက်ပါဝင်ဆင်နွှဲခဲ့တဲ့ဒီအထိမ်းအမှတ်ပွဲကိုမေလ9ရက်နေ့မှာကျင်းပကနဦးစီစဉ်ထားတာဖြစ်ပေမဲ့ COVID-19 ကပ်ရောဂါကျရောက်နေတဲ့အတွက်အခုလိုဇွန်လနောက်ပိုင်းမှာကျင်းပနိုင်ခဲ့တာဖြစ်ပါတယ်။ဒီနှစ်အထိမ်းအမှတ်ပွဲကိုလူချင်းခက်ခွာခွာနေရမယ့်စီမင်းစည်းကမ်းတွေနဲ့ကျင်းပခဲ့တာလို့လည်းသိရပါတယ်။ဒီအထိမ်းအမှတ်ပွဲသွားတက်တဲ့ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်နဲ့ကိုယ်စားလှယ်အဖွဲ့ပြန်ရောက်လာတဲ့အခါ COVID-19 ဆိုင်ရာချမှတ်ထားတဲ့စည်းကမ်းချက်တွေအတိုင်းလိုက်နာဆောင်ရွက်သွားမယ်လို့တက်မတော်ကပြောထားပါတယ်ရှင်။တရုတ်နိုင်ငံကသူ့ကိုယ်ပိုင်ပုံရိပ်နဲ့ကမ္ဘာကြီးကိုအသွင်ပြောင်းတိဆောက်ဖို့ကြိုးပမ်းနေတာဖြစ်ပြီးတရုတ်နိုင်ငံစီးပွားရေးအင်အားကြီးထွားလာတာနဲ့အမျှဒီမိုကရေစီနိုင်ငံအဖြစ်ပြောင်းလဲသွားမယ်လို့ယုံကြည်နေတဲ့ American မူဝါဒရေးဆွဲသူတွေဟာနှုံအားရသူတွေသာဖြစ်တယ်လို့ American သမ္မတရဲ့အမျိုးသားလူမျိုးရေးအကြံပေး Robert O'Brien ကပြောလိုက်ပါတယ်။ Arizona ပြည်နယ် Phoenix မြို့မှာ American လူငန်းရှင်တွေနဲ့ဗုဒ္ဓဟူးနေ့ကတွေ့ဆုံပွဲမှာတရုတ်နိုင်ငံအပေါ်တင်းမာတဲ့ယက်တိချက်ထားဖို့အမျိုးသားလူမျိုးရေးအကြံပေး O'Brien ကအခုလိုပြောလိုက်တာဖြစ်ပါတယ်။နိုင်ငံဟာအမေရိကန်ပြည်သူတွေရဲ့သဘောထားအမြင်တွေအပေါ်ဩဇာလွှမ်းမိုးနိုင်မှုအင်းနဲ့အားနဲ့စတင်လှုပ်ဆောင်နေတယ်လို့လည်းသူကပြောပါတယ်။ဒါပြင် credit card ဝန်ဆောင်မှုလုပ်ငန်းတွေ၊ကျန်းမာရေးအာမခံလုပ်ငန်းတွေနဲ့ဟိုတယ်လုပ်ငန်းတွေတဲ့ cyber တိုက်ခိုက်မှုတွေပြုလုပ်ပြီးတရုတ်နိုင်ငံကအမေရိကန်တွေရဲ့ပုံကူရေးအချက်အလက်တွေကိုရယူကြိုးပမ်းခဲ့တယ်လို့လည်းပြောပါတယ်။ဒါကြောင့်တရုတ် Communist Party ထောက်လှမ်းရေးနဲ့လုံခြုံရေးအဖွဲ့တွေနဲ့နှိစပ်မှုရှိတဲ့တရုတ်ကုမ္ပဏီတွေအပေါ်မှာသမ္မတ Trump အစိုးရကကန့်သက်ချက်တွေချမှတ်ခဲ့တာပါ။ဒီထဲ 5G ကိုကတစင်အမေရိကန်တွေအပေါ်ထောက်လှမ်းနိုင်တယ်လို့သမ္မတထရမ့်အစိုးရယူဆတဲ့ Huawei နည်းပညာကုမ္ပဏီလည်းပါဝင်ကြောင်း O'Brien ကပြောပါတယ်ရှင်မြောက်ကိုရီးယားအနေနဲ့နျူကလ িয়ার လက်နက်ဖျက်သိမ်းရေးအရင်ကဆွေးနွေးပွဲတွေမှာကတိပြုထားတဲ့အတိုင်းလှုပ်ဆောင်ဖို့အမေရိကန်နဲ့တောင်ကိုရီးယားနိုင်ငံကဒီကနေ့ပဲတိုက်တွန်းလိုက်ပါတယ်။2018ခုနှစ်တုန်းကတောင်မြောက်နှစ်နိုင်ငံတင်းမာမှုတွေရှော့ချနိုင်ရင်ချုပ်ဆိုခဲ့တဲ့သဘောတူစာချုပ်ပါအစဉ်စဉ်လှုပ်ဆောင်ရမယ့်လုပ်ငန်းစဉ်တွေကိုရပ်ဆိုင်းကြောင်းမြောက်ကိုရီးယားကရုတ်တရက်ကြေညာခဲ့ပြီးနောက်တနေ့မှာပဲမြောက်ကိုရီးယားအနေနဲ့နျူကလ িয়ার လက်နက်ဖျက်သိမ်းရေးကတိပေးထားတဲ့အတိုင်းလှုပ်ဆောင်ဖို့တောင်ကိုရီးယားကာကွယ်ရေးဝန်ကြီးချွန်ဒူးနဲ့အမေရိကန်ကာကွယ်ရေးဝန်ကြီးမတ်အက်စပါရိုပူးတွဲ ညာချက်ထုတ်ပြန်တိုက်တွန်းခဲ့တာပါ။ကိုရီးယားစစ်ပွဲစတင်ခဲ့တာ2020ပြည့်ခဲ့ပြီဖြစ်ကြောင်းကိုရီးယားကျွန်းဆွယ်အတွင်းခက်ခဲရယူထားတဲ့ငြိမ်းချမ်းရေးကိုဆက်လက်ထိန်းသိမ်းကာကွယ်သွားဖို့အပြည့်အဝတာဝန်ရှိကြောင်းနဲ့မြောက်ကိုရီးယားနျူကလ িয়ার နဲ့လည်းဖြစ်သိရင်တန်တမန်နည်းအရဆက်လက်တွန်းအားပေးဆောင်ရွက်သွားမှာဖြစ်ကြောင်းဖူးတွဲကြေညာချက်မှာဖော်ပြထားပါတယ်။ကိုရီးယားစစ်ပွဲ2020ပြည့်အထိမ်းအမှတ်အခမ်းအနားတွေကိုတော့ဒီကနေ့ကိုရီးယားနှစ်နိုင်ငံစလုံးမှာတီးခြားစီကျင်းပခဲ့ကြပါတယ်ရှင်။တော်ရရှင်များရှင်ကြာတာပြည်ညပိုင်းတွင်နောက်ဆုံးရသတင်းတွေကိုကြီးညာလို့ပြီးမှတော့သတင်းဆောင်မတွေနဲ့ပတ်စင်ကဏ္ဍတွေကိုဆက်လက်နာဆင်နိုင်ပါပြီရှင
်မြမစီဝါရေးဟာ2018-2019ဘဏ္ဍာနှစ်မှာ GDP ဖွံ့ဖြိုးမှု 6.4% ရာခိုင်နှုန်းရှိရာကနေအခုလာမယ့် 2019-2020 ဘဏ္ဍာနှစ်မှာ COVID ကပ်ရောဂါကြောင့်3.5%ရာခိုင်နှုန်းဖြစ်သွားလိမ့်မယ်လို့ကမ္ဘာ့ဘဏ်ကဒီကနေ့ဇွန်လ25ရက်မှာခန့်မှန်းသတိပေးလိုက်ပါတယ်ဒါပေမဲ့လည်းအစိုးရရဲ့စီးပွားရေးပြန်လည်ကုစားရေးအစီအစဉ်တွေနဲ့ကပ်ရောဂါဖြစ်ပွားရေးနှုန်းတိတ်မများတာဒါရီနဲ့ချိန်ကြည့်မှဆိုရင်စူးစူးရွရွထိခိုက်မှာမဟုတ်ဘူးလို့စီးပွားရေးပညာရှင်တချို့ကယူဆပါတယ်။ကျွန်တော်ကတော့ဇော်ထပ်ပါ။မြန်မာကအခုနှစ်ဘဏ္ဍာနှစ်မှာအစာကောင်းခဲ့ပေမဲ့ကိုဗစ်ကပ်ရောဂါဖြစ်ခဲ့လို့ပြည်တွင်းပြည်ပကုသရေးဝန်ကြီးနှစ်ဖက်လုံးမှာထိခိုက်ခဲ့ပါတယ်။စာပြုတ်ရေးသတင်းအချက်အလက်နဲ့စက်သွယ်ရေးကဏ္ဍတွေမှာခန္ဓာရင်ရှိနေပေမဲ့ထုတ်လုပ်မှုနဲ့ဝန်ဆောင်မှုဘက်မှာတော့တကဘာလုံးဤသူမြန်မာလဲထိခိုက်နေလို့ဒီနှစ်မှာဖွံ့ဖြိုးမှုနှုန်း 3.5% ရာခိုင်နှုန်းပဲရှိလိမ့်မယ်လို့ကမ္ဘာ့ဘဏ်ကထပ်မံတာပါအစိုးရယုံနေပုံမှန်မလဲပတ်သေးရကြောင်းကမ္ဘာ့ဘဏ်အခြေခံပြီးတွက်ချက်တဲ့အချက်အလက်မြန်မာအစိုးရတွက်ချက်ထားတဲ့ကိန်းဂဏန်နှစ်ခုလုံးကိုအတိအကျယူလို့မရသေးပဲကိုဗစ်ကပ်ရောဂါကြောင့်တတိယနဲ့သရုတ်ထ3.5%မှာမြမစီးပွားရေးကျသွားနိုင်တယ်လို့ဘတ်ဂျက်လေးလာသူစီးပွားရေးပညာရှင်ဦးစော်ဖေဝင်းကပြောပါတယ်
။နေသားကုန်သွယ်ရေးတွေကလည်းပဲအကုန်လုံးလိုလိုချဖြစ်နေတယ်။တရဝင်းပုံမှန်ကုန်သွယ်ရေးကလည်းပဲတိတ်ပြီးတော့တိုးတက်မှုမရှိဘူး။ဘာလို့ဟိုအကုန်လုံးခြုံလိုက်ရင်တော့ first quarter second quarter ကခဏလေးအဲ့ဒါတွေနဲ့တွက်ထားတဲ့ဥစ္စာကတော့အတင်းကျင်တိုးတက်မှုရှိတယ်ပေါ့နော်။သို့တော်လည်းပဲ third quarter နဲ့ fourth quarter မှာတော့ကတိုးတက်မှုကပိတ်ပြီးတော့ဖြစ်နိုင်မယ်လို့ယူဆနိုင်ပါဘူး။ကြာတောင်ကြာဆင်းသွားနိုင်တယ်လို့ယူဆတာပေါ့နော်။
စီးပွားရေးပြန်လည်ကုစားရေးနေရာမှာသက်ဆိုင်ရာဌာနတွေကဗန္ဓာယီငွေကိုမှန်မှန်ကန်ကန်နဲ့မြန်မြန်ဆန်ဆန်အသုံးချတတ်မယ်ဆိုရင်ကမ္ဘာ့ဘဏ်ခံမှန်းထားသလောက်ကျဆင်းသွားနိုင်လိမ့်မယ်လို့မထင်ကြောင်းစီးပွားရေးပညာရှင်ဒေါက်တာအောင်ကိုကူကပြောပါတယ်။
ကျွန်တော်တို့နိုင်ငံရဲ့လက်ရှိရှိတဲ့ financial state ပေါ့နော်ဒီဘလောက်ရှိတယ်လဲပေါ့နော်ဒီကကိုယ်နိုင်ငံကချေးတာတွေပါတယ်အခုညီပေးတာတွေပါတယ်အဘောဘာနေတော့ဒါသူကအရန်ကြီးကြီးပြပါလေเนาะဒါတော့သူကเนาะသူကနေတော့သူတရားပြန်ငါးရပြန်အဘောဒါထုတ်ပြောတယ်လုပ်ငန်းတွေကိုဟိုဒါတစ်နှစ်အခုတစ်နှစ်ကနေဆက်ပြီးတော့မှတပန်းထုတ်ပေးမယ်ဆိုတော့ဟိုအရာရိတ်တဲ့ခဏကလည်းဆက်ပြီးနေရတယ်ပေါ့เนาะဆိုတော့ဒါတွေကိုပေါင်းချုပ်လိုက်ရင်ကျွန်တော်ထင်တာတော့3.5ဆိုတာဒါတော့ပြင်လို့တော့ရပါတယ်သူကလည်းပြောရှင်းနိုင်ကြည့်ရှိတယ်လို့ပြောတဲ့သဘောပဲကျွန်တော်ချက်တယ်
မြမအစိုးရကကဏ္ဍတချို့မှာရင်းနှီးမြှုပ်နှံမှုတွေတိုးချက်နေရဖြစ်လို့လာမယ့်ကမ္ဘာစီးပွားရေးလည်းလင်းလင်းမြန်းမြန်းကောင်းလာမယ်ဆိုရင်လာမယ့်ဘဏ္ဍာနှစ်မှာမြမစီးပွားရေးတိုးတက်မှုနှုန်းက 9.2% ရာခိုင်နှုန်းပြန်ရောက်လာနိုင်တယ်လို့ပုံမှန်အခြေအနေပေါ်မှာကမ္ဘာဘဏ်ကတွက်ဆထားတာပါမြန်မာအစိုးရကတော့ CERB လို့ခေါ်တဲ့စီးပွားရေးတက်ရောက်မှုများပြန်လည်ကုစားရေးအစီအစဉ်ကိုအချိန်မီဆောင်ရွက်ခဲ့ပါတယ်။ဒါရဲ့ရည်ရွယ်ချက်ကတော့တိုင်းပြည်စီးပွားရေးတည်ငြိမ်ဖို့စီးပွားရေးလုပ်ငန်းတွေကိုပံ့ပိုးဖို့ချို့တက်သူတွေကိုကာဝယ်ပေးဖို့ပြီးတော့ဖြစ်လာမယ့်အနေအထားကနေချို့တင်ကာဝယ်နိုင်ဖို့ဖြစ်ပါတယ်။အခုအချက်တွေကကျန်းမာရေးနဲ့စီးပွားရေးကဏ္ဍနှစ်ခုမှာညှိနှိုင်းဆောင်ရွက်မှုတွေအရေးတကြီးလိုအပ်တယ်ဆိုတာမိမောင်းထုတ်ပြခဲ့ရလို့ကမ္ဘာ့ဘဏ်ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အခြေခံအဆောက်အအုံမှာရင်းနှီးရာဝန်ဆောင်မှုကဏ္ဍတိုးချဲ့ရာပို့ကုန်တိုးလာတာတူးချင်းဝယ်ယူစားသုံးတဲ့နှုံပြန်တက်လာတာဒီအချက်တွေနဲ့ကမ္ဘာစီးပွားရေးပုံမှန်အခြေအနေပေါ်မူတည်ပြီးမြမစီးပွားရေးဟာလာမယ့်2020-2021ဘဏ္ဍာနှစ်မှာစီးပွားရေးတိုးတက်မှုနှုန်း 9.2% ရာခိုင်နှုန်းပြန်ရောက်လာမယ်လို့ကမ္ဘာဘဏ်ကခန့်မှန်းတာပါဒါပေမဲ့စိန်ခေါ်မှုကြီးကြီးမားမားရှိနေရကတော့ကမ္ဘာစီးပွားရေးအခြေအနေနဲ့ခံမရခက်တဲ့ COVID ကပ်ရောဂါအခြေအနေလို့ကမ္ဘာဘဏ်ကထောက်ပြပါတယ်။ကျွန်တော်ကတော့ဇော်ထပ်ပါရန်ကုန်ကနေပြပို့ခဲ့တာပါ။
ရခိုင်ပြည်နယ်ရသိပ်တော်မြို့နယ်နေမြေခံတရင်ကတပ်မိသားစုဝင်3ဦးကိုအေအေတပ်ဖွဲ့ဝင်တွေဖမ်းဆီးသွားပြီးရသိပ်တော်မြို့နယ်ဒေသခံတွေလုံခြုံရေးစိုးရိမ်နေရတဲ့အခြေအနေကိုတင်ဆက်ပေးပါမယ်။ကျွန်တော်နိုင်ကွင်းအိမ်ပါရသိပ်တော်မြို့နယ်နေမြေခံတရင်ကတပ်မိသားစုဝင်3ဦးကိုအေအေရခိုင်လက်နက်ကန်ဖွဲ့ကဖမ်းဆီးသွားကြောင်းသမရောပြောခွင့်ရဘုံမှုချုပ်စော်မင်းထွန်းကပြောပါတယ်
။ဒီတော့ဘုံရောဖန်သီးသားကြီးရဲ့ဖန်သီးသားပြောကြတယ်ကျွန်တော်တို့ဒီသမရောပြောင်းနေ live လမ်းဒီကိုစာဖုံးကြတယ်။
ဒီနေ့ကလိုက်ဆောင်သွားတယ်ဖတ်တိုင်းနံပါတ်မှာပြောတော့ဒီပေးတော်မှာရှိတဲ့တိုင်းပင်ဟာဒီနေ့တော့အမျိုးဖန်ပြီးတော့ဒီကတ္တလည်းလိုက်ရမယ်ဒီကတ္တကြောင့်လာမယ်လမ်းမှာတော့မိုင်းထောင်ထားတဲ့မိုင်းတော်မှာဆက်တတ်တဲ့ဖြစ်
အဖန်ခံရသူ၃ဦးကိုတမတော်ကလိုက်လံရှာခွေရင်ယသိတောင်မြို့နီးမှာအေဘက်ကမိုင်းဆွဲတိုက်ခိုက်တာခံခဲ့ရတယ်လို့လဲဘုံမချုပ်စော်မင်းတုံးကပြောပါတယ်အဖန်ခံရသူ၃ဦးဟာမနေ့ကယသိတောင်မြို့နယ်ကျင်းသာရွာဘက်ကိုသွားရောက်ရမှာအေအဖွဲ့နဲ့အမခံတွေကနေမွန်လွယ်ပိုင်းမှာဖမ်းဆီးခေါ်ဆောင်သွားကြောင်းဒီကနေ့မှာတမတော်ဘက်ကသတင်းထုတ်ပြန်ထားပါတယ်တမီတာစုဝင်၃ဦးကိုဖမ်းဆီးစားကြောင်းအေဘက်ကတည်ပြုခဲ့ပြီးဖမ်းဆီးရတဲ့အချိန်တွေကတော့အေပြောခွေရခိုင်ဒုက္ခကအခုလိုပြောပါတယ်
ဒီပြည်ကောင်ဖက်မှာမြန်မာစစ်တပ်ရဲ့ဒီတပ်မိသားစုဝင်၃ယောက်ကိုကျွန်တော်တို့ထိန်းသိမ်းဆေးဆေးနေတာရှိတယ်ဗျခုကတော့ဆေးဆေးနေတယ်ပေါ့နော်ကျွန်တော်တို့ဒီမကြခင်တော့ဟိုပြည်ပြည်ဆောင်ဆောင်ထုတ်ပြန်ပေးတော့ဖို့လို့ရှိတယ်မြန်မာစစ်တပ်ဟာသူတို့ဒီတပ်ထေးမှာတာဝန်ထမ်းဆောင်နေတဲ့ရခိုင်လူမျိုးတွေနဲ့သူတို့ရဲ့မိသားစုတွေကိုအုံချပြီးတော့မှတတင်းစုံစမ်းတာတွေနောက်ဒီကင်းထောက်လုပ်ငန်းတွေပေါ့နော်အထူးသဖြင့်ဒီစစ်ထောက်လုပ်ငန်းလုပ်ငန်းတွေကိုဒီသူတို့လုပ်နေတာတွေရှိတယ်ဗျနောက်ပြီးလို့ရှိရင်ဒီမွတ်စလင်တွေနဲ့ရခိုင်တွေကြားမှာဒီပြဿနာတွေဖြစ်အောင်ဖန်တီးဖို့ကြိုးစားနေတာတွေလည်းရှိတယ
်ဒီထိတ်တော်မြို့မှာခမာရ936 930 938တိုက်ရင်3ခုရှိပြီးအခုဖန်ခံရတဲ့သူတွေဟာပေတာရင်ကဆိုတာရှင်းရှင်းလင်းလင်းထုတ်ပေါ်တာမရှိပါဘူး။ကျင်းတရွာဟာရသိတောင်မြို့နဲ့ခွန်တမိုင်လောက်ဝေးပြီးတမိသားစုဝင်တို့အဲ့ဒီရွာကိုသွားတဲ့ပေါ်မေခွန်ထုတ်เสียဖြစ်နေတယ်လို့ရသိတောင်မြို့ခံသူကဆိုပါတယ်။ကျင်
းတရွာဆိုရင်ရသိတောင်လည်းတော့ဝေးတယ်ခွန်တမိုင်လောက်ဝေးတယ်။ဘာမလို့ဒီကနေ့တော့အဲ့ဒီရွာကိုဘာလို့ပို့သွား။ကျင်းတရွာမိသားစုတွေကဒီမြို့ပေါ်ကိုဈေးလာဝေးတာတော့လုံခြုံရေးဒီဖောင်းလက်လက်ကြီးအပြည့်အဲ့လိုဂျန်ပြီးတော့ဝင်လာဗျ။အဲ့ဒီကျင်းတရွာတော့တော့ဆိုတော့သူတို့ဘာဘယ်လိုမျိုးတင်လာလဲဆိုတော့
ဖန်စီခံရသူတွေရဲ့တရင်ကိုစုံစမ်းလို့မရသေးသလိုတိရခန့်ချိန်တိုင်းရွာသားတွေနဲ့အနီးဝန်းကျင်ကရွာသားတွေနေရာကနေတိမ်းရှောင်နေကြရတယ်လို့အမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးခင်မောင်လတ်ကပြောပါတယ်
ဒီတော့ဝန်လို့မရသေးဘူးအဲ့ဒီရော်မာလေးရှိတယ်ကွစစ်ကြောက်လို့ဒါပေမဲ့အဲ့ဒီရော်လုံးဝထွက်တဲ့တော့ဖွဲ့စည်းတဲ့ရော်ကိုဖုံးဆဲဖို့တော်တော်ဖြစ်တာသူကပြီးနေတာကအကုန်လုံးဆေးရော်လောက်ရှိတယ်
လက်ရှိမှာနေမြေခံလုံခြုံရေးသက်ဖွဲ့ဝင်တွေဟာဖမ်းဆီးခေါ်ဆောင်ခံရတဲ့တပ်မိသားစုဝင်၃ဦးကိုရှာဖွေနေစေလို့တပ်မတော်ဘက်ကသတင်းထုတ်ပြန်ထားပါတယ်။ရခိုင်ပြည်နယ်စစ်ရေးတိမ်မှနေစေအခြေအနေမှာမြန်မာစစ်တပ်ဘက်ကရောရခိုင်လက်နက်ကိုင် AA ဘက်ကပါတင်ကံမကင်းဖြစ်သူတွေကိုအပြန်အလှန်ဖမ်းဆီးနေကြပါတယ်။လက်ရှိရေတိတ်တောင်မြို့နယ်မှာမြန်မာစစ်တပ်နဲ့ AA ဘက်တို့တိုက်ပွဲဖြစ်ပွားနေစေဖြစ်ပြီးမြို့ခံတွေပါဝင်ကြေးရွာသားများပြားစစ်ဘေးသိမ်းရှောင်နေရပါတယ်။ကျွန်တော်နိုင်ကုန်းအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ်။
ရခိုင်မြောက်ပိုင်းကရသေတောင်မြို့နယ်မှာနေရက်ဆက်တိုက်ပစ်ခတ်မှုတွေရှိနေတာကြောင့်ဒေသခံတောင်းချီထွက်ပြေးနေကြသလိုအရသာထိခိုက်မှုတွေရှိနေတဲ့ကြောင်းပြောရှင်းပါတယ်။ကျွန်တော်တက်နိုင်ပါရခိုင်မြောက်ပိုင်းကရသေတောင်မြို့နယ်နေမှာမနေ့ကညနေပိုင်းကတပ်မတော်စစ်ကြောင်းတစ်ခုမိုင်းဆွေးတိုက်ခိုက်ခံရပြီးပစ်ခတ်မှုဖြစ်ပေါ်ခဲ့တာကြောင့်ရသေတောင်မြို့ပေါ်ကစစ်ဆောင်တူဒဏ်ရာရှိခဲ့တယ်လို့ရသေတောင်မြို့ပေါ်စစ်ဆောင်တွေကိုကူညီပေးနေတဲ့ကိုဘက်ကာကပြောပါတယ်
။ဟုတ်ရဲ့ဗျာမနေ့ကလေကျွန်တော်တို့၄နာရီ25လောက်မှာမြို့ပေါ်တရင်ကဟိုဒီရသေတောင်မြို့ကိုကြားရောင်းကြီးကိုစစ်ကြောင်းထက်တယ်အဲဒီကြားရောင်းကြီးတဌာနမရောက်ဘူးမြို့အဝင်ဆိုင်ဘုတ်ဆိုင်ဘုတ်နာမှာသူတို့ဖြစ်ဖြစ်မှုဖြစ်ကြတယ်နှစ်ဖက်တည်းမှုဖြစ်ပြီးတော့လေးဘက်လေးတန်းအကုန်လုံးလက်နက်ကြီးလက်နက်ငယ်တွေနဲ့ရဟန်းတန်းတို့ဖြစ်တဲ့အထဲမှာသူတို့ရေကြောင်မြို့ပေါ်မှာရှိတဲ့ဒီချွေးပါရမီစစ်ဘေးဆောင်ဘုန်းတော်ကြီးကျောင်းမှာသူစစ်ဘေးဆောင်တော်ဦးတည်ဥမောင်ဝင်းညွန့်အသက်54နှစ်သူ့ကိုရှိရဗျ
ဒီကနေ့နေ့လေးပိုင်းမှာလေတိခတ်မှုတွေရှိနေပြီးရေလက်တော်မျိုးပေါ်ရက်ွက်တွေကိုလက်နက်ကြီးကြီးထိမှန်တာတွေရှိတယ်လို့သူကဆက်ပြောပါတယ
်။ဒီနေ့အချိန်ကဟိုဟာကျွန်တော်တို့ဒီတနအီ30လောက်မှာအမအမအဲ့ကြားချောင်းကြီးနားမှာမိုက်ပွဲလို့ကျွန်တော်တို့ပြောတော့ကြားရှားပြီးတော့အဲ့ဝုန်းနဲ့အတန်ကြားပြီးတော့ဒီမျိုးပေါ်တရင်ကနေပြီးတော့ဒီတော်မျိုးပေါ်ကိုလက်နက်ကြီးလက်နက်ငယ်တွေနဲ့ဟိုဟာလေးဘက်လေးတိုင်းကိုဖြစ်တဲ့အခါကဒီမျိုးပေါ်ကိုလည်းသိရတာဒီအခါနေ့စာသင်ကျောင်းကိုလည်းသိတယ်လို့ပြောတယ်နောက်ပြီးတော့မျိုးပေါ်မှာရှိတဲ့တစားဒီအိမ်တွေကိုလည်းသိတယ်လို့ပြောတယ်ကြားပါက
ြရသေးတောင်ဖက်မှာဖြစ်ပေါ်နေတဲ့တိုက်ပွဲတွေနဲ့ပတ်သက်ပြီးတပ်မတော်တတိမှန်ပြန်ကြားရေးဖွင့်ပြောခွင့်ရဗိုလ်မှူးချုပ်ဇော်မင်းထွန်းကအခုလိုပြောပါတယ
်မမေးညံ့နေရတယ်ဒီအောင်ကိုရှင်းရမှာပြည့်ပြနေတာထောက်လာတော့ပါပါတယ်အဲဒီရှင်းကြောင်းကိုဒီမိုင်းထောင်မှန်ဆွဲတိုက်ခိုက်တာလေအခက်ကြောင်းလို့ဖြစ်ပြီးသူကဟာရရှိသွားတာရှိတယ်အကြောပြန်ကန်ဒီကနေ့မှမရှိပါဘူးဗျာ။အဲ့မှာကျွန်တော်ပြန်မိုင်းကောက်မှန်းဆိုတိုက်ခိုက်တာတိုက်ခိုက်ကြရတော့ပြန်ပြစ်တာမှာပေါ့ပြန်ပြစ်တာရှိတယ်ကျွန်တော်ပြန်ဆွေးကြတာရရှိတဲ့ဆွေးပြီးဆိုပြီးပါ
။မနေ့ကရသေးတောင်မြို့နယ်ဘက်မှာတိုက်ပွဲဖြစ်ပေါ်ခဲ့တာရှိတယ်လို့ရခိုင်နယ်နဲ့ကန်အဖွဲ့ပြောခွင့်ရခိုင်ဒုက္ခကပြောပါတယ်
။မနေ့ကရသေးတောင်မြို့ရဲ့အပြင်ဘက်မှာဒီမနေ့အနေငယ်ကြတိုက်ပွဲဖြစ်တာရှိတယ်။ဆိုတော့ဒီမြန်မာစစ်တပ်ဘက်က၅ဦးထက်မနေ့ကြဆုံးပြီးတော့ဒဏ်ရာရခဲ့သူတွေလည်းရှိတယ်။ So the Elo, Yamasita, Pega, Titeja, some movie, Yara, Dejamulu, the Yamasita, Lenaji, Lenin, and then you know the general of Kanki, Renere, Ojari, Yako, the Pepo, Oji, the Lunoye, Mongiari, Poma, Chetan, Biloma, that you just see in a Pika, Tekakira, Shida. Elo, Tekakira, Dejamulu, the Dagon, Gadi, Amuda, Dutan, Yadora, Shida, Lopia.
Lessima, Taguidi Jang, you did on Muni, Nidwaga, Dedakan, Tongsi, Tribuni, Jadillo, you did on Muni, Nudalu, Gozele, Ukim, Laga, Piovare.
Mene, Nyanega, Eddie, Mike, Dido, Dickamun, Chipwari, Napaima, Eddie, you did on Muboga, Yakuka, Mutu, and Dilare. Now, you did on Mui, the Paka, Chokuwa, Hide, Pinkau, you are, Tay, Pinkau, you are how.
ဒီနေ့မနေ့ပြေတာကကျင်တာကြေးရွာဖွင့်ရွေရွာဟောင်းဖွင့်ရွေရွာပြီးပါတလေကြေးရွာနောက်ပုံမကျော်မျိုးတွေကကြောက်တန်ပြေးကြေးရွာအဲ့ဒီရွာတွေကထပ်ပြေးတယ်အခုလုံးလူတပေါက်ကျော်လောက်ရှိတယ်ရှင်တဲ့တော်မျိုးတွေကြောက်တန်ကြေးရွာနဲ့နေတဝိုင်းမှာရခိုင်လက်နက်ကန်အဖွဲ့ဘက်ကလှောက်ရှားမှုတွေရှိနေတာကြောင့်အဲ့ဒီကြေးရွာတွေကိုနေနေရှင်းလင်းလှုပ်ဆောင်သွားမှာဖြစ်တာကြောင့်ဒေသခံတွေအနေန
ဗီရိုအမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေရပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါ VOE ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုဆလောင်တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်မြန်မာနိုင်ငံမှာမကြာခင်ကျင်းပမဲ့2020ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်မဲ့ပါတီတွေအနေနဲ့ COVID-19 ကပ်ရောဂါအခြေအနေကြောင့်မဲဆွဲစီယုံရေးအကြက်တဲဖြည့်ရှင်ဖို့နီလန်းတစ်တွေနဲ့ကြော်လွားဖို့စီစဉ်လာကြတာတွေကိုကျမမိခါကစူးစီးတင်ပြပေးသွားပါမယ်။ကမ္ဘာကပ်ရောဂါ COVID-19 အကြက်တဲအခြေအနေကြုံနေရပေမဲ့ရောဂါထိန်းချုပ်နိုင်တဲ့အခြေအနေရှိနေတာကြောင့်လာမယ့်ရွေးကောက်ပွဲကိုနိုဝင်ဘာလမှာကျင်းပမယ်လို့ကော်မရှင်ကကြေညာထားပြီးရက်အတိကျမတိရသေးပါဘူး။ COVID-19 ရောဂါထိန်းချုပ်ကန့်သတ်မှုတွေရှိနေလို့မဲဆွဲစီယုံတဲ့ကာလအဆင်မပြေမှာကိုနိုင်ငံရေးပါတီတွေဘက်ကစိုးရိမ်မှုတွေရှိနေခဲ့ကြပါတယ်။တကယ်လို့ COVID-19 ကြောင့်ကန့်သတ်မှုတွေဆက်ရှိလာမယ်ဆိုရင်ကန့်သတ်မှုရှိနိုင်တဲ့မဲဆွဲစည်းရုံးရေးပိုင်းအတွက်စဉ်းစားထားချက်အပေါ်ရှန်တိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်ကဆိုင်လက်ကအခုလိုပြောပြလာခဲ့ပါတယ်
။ New normal style နဲ့တွားမယ်ဆိုတဲ့နေရာမှာတယ်လီဖုန်းဆက်သွယ်ပြီးတော့မှအကြောင်းကြားရုံတက်တက်ပေါ့နော်။နောက် Zoom ဒီနေ့ကိုရေးပေါ့ Facebook ကနေပြီးတော့မှရှမ်းပြီးတော့မှကျွန်တော်ပြောချင်တဲ့ message လေးကိုရှမ်းပို့ရဲအဲ့ဒီအချိန်တော့ပဲကျွန်တော်တို့နိုင်ပါလိမ့်မယ်။ခါတိုင်းကျွန်တော်တို့အားပေးနေကြမြန်ဆန်နိုင်ရှင်ရဲ့တဝက်လောက်တော့ရပါမလားဆိုပြီးတော့ဆွေးနွေးကြတော့ရှိတယ်။ဒီနေ့အခြေခံပါတီဖြစ်တယ်။ online ဆိုတာလည်းနေရာတကာပေါက်ရောက်တာမဟုတ်ဘူး။နောက်ပြီးတော့မှသုံးနိုင်တဲ့အင်အားလည်းနေတယ်။အဲ့တော့လူငယ်ကိုပဲပြန့်မှန်ထားပြီးတော့မှဒါစီယုံဆက်ဆောင်ရမှာဖြစ်တဲ့ကြောင့်မို့လို့တိတ်ပြီးတော့မထိရောက်နိုင်ပါဘူး။အခြားနီလန်းတော့လည်းညောလို့ဆိုရှာလို့မပြေသေးတဲ့ကြောင့်မို့လို့ဒီခုခွင့်ရကိုတုံးဖို့လောက်ပဲကျွန်တော်အဲ့ဒါပဲလုပ်နေရတာပ
ါဒီအပိုင်းနဲ့ပတ်သက်လို့စဉ်းစားထားချက်တာဖြစ်ပြီးတရားဝင်ကော်မရှင်ဘက်နဲ့ညှိနှိုင်းပြီးမှသာနောက်ထပ်နီလန်းတွေကိုပါတီတွင်ထပ်မံတိုင်ပင်ရမယ်လို့ဆိုင်းလိကပြောပါရယ်ဒီ2020ရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်မဲ့ပြည်သူ့ရှေ့ဆောင်ပါတီကလည်းမဲဆွယ်စည်းရုံးရေးကန့်သတ်မှုတွေရှိလာရင်သူတို့အနေနဲ့ဆိုရှယ်မီဒီယာကိုအားကိုးဖို့စဉ်းစားထားတာရှိရဲ့လို့အဲ့ဒီပါတီဒုဥက္ကဋ္ဌဦးမြင့်မောင်ထွန်းကပြောပြပါရယ်
ကျွန်တော်တို့အခုလည်း online နဲ့တော့လုပ်နေတာပေါ့နော် Zoom application နဲ့လည်းလုပ်နေတာပေါ့ဒါပေမဲ့ဒါကြီးကဖြစ်တာလို့တော့ကျွန်တော်လုပ်နေရတာလीနော်ကျွန်တော်တို့ကလူချင်းထိတွေ့တာကတော့ပို့ပြီးတော့ကျွန်တော်တို့စိတ်ဝင်စားတာပေါ့နော်ကျွန်တော်တို့ Zoom နဲ့ကြတော့လေဟိုအဲ့လောက်ကြီးကျွန်တော်တို့ကစိတ်ထဲမှာအာရုံကမရဘူးကြာဟိုကျွန်တော်တို့ကရင်ဆိုင်ပြီးတော့စကားပြောတာမျိုးမဟုတ်တဲ့အတွက်expression လဲနည်းတယ်ပေါ့ဗျာဒါလည်းကျွန်တော်တို့ကမတတလို့တော့လုပ်နေရတာပေါ့နော်အဲ့တော့ကျွန်တော်တို့ပါတီအစ်စ်တွေအတွက်တော့ temperature ကို challenging တစ်ခုပဲလို့ကျွန်တော်မြင်ပါတယ်ခင်ဗျာ
လူပေါင်းတဲ့ Democratic Party ဥက္ကဋ္ဌဦးအောင်မိုးစောကတော့လက်ရှိရောဂါကူးစက်မှုအခြေအနေကြောင့်ပ ဘလို့ပုံစံနဲ့နိုင်ငံရေးပါတီတွေမဲဆွဲမလဲဆိုတာကလည်းခုထိရှင်းလင်းစွာမသိရသေးသလိုဆိုရှယ်မီဒီယာအားနည်းတဲ့ဒီနိုင်ငံအတွက်ကဒီနီးလန်းကိုကျင့်နိုင်ဖို့ကလည်းအခက်ခဲများစွာရှိနေတယ်လို့သူကထောက်ပြသွားပါတယ်
online media ကိုအသုံးပြုပြီးတော့လဲဆန္ဒရှင်ပြည်သူလူထုနဲ့ဆက်ဆက်တဲ့ကိစ္စတွေကကျွန်တော်တိုင်းပြည်အနေနဲ့တော့အနေအခြေအနေနဲ့ဆိုလက်တွေ့မကျနိုင်ဘူးလို့ကျွန်တော်တို့ယူဆပါတယ်။ဘာကျွန်တော်တိုင်းပြည်ရဲ့ဖွံ့ဖြိုးတိုးတက်မှုအနေထားကျွန်တော်တိုင်းပြည်မှာရှိတဲ့ပြည်သူလဲဆန္ဒရှင်ပြည်သူအများစုကြီးရဲ့သူတင် online ပေါ်မှာအသုံးပြုနိုင်မှုအနေထားပေါ့နော်။အဲ့ဒီအခြေအနေတွေကလက်တွေ့နဲ့တော့နည်းနည်းကင်းကွာနေရလို့ကျွန်တော်ပြောချင်ပါတယ်။ကဲမဲဆန္ဒရှင်လူပြည်သူတွေကလူကိုယ်တိုင်တိုက်ရိုက်တွေ့တာလူကိုယ်တိုင်သွားစကားပြောတာကဟိုကျွန်တော်အခြေအနေနဲ့အကန့်ကြီးဆုံးကျွန်တော်အဲ့လိုပဲကျွန်တော်ယူဆရတယ်ဗ
ျဒီလို online လူမှုကွန်ရက်တွေကိုအားကိုးမယ်ဆိုရင်ပြည်내အခြေပြုပါတီတွေပါတီအငယ်တွေနဲ့ပါတီတစ်တွေအတွက်ကနီးပညာပိုင်းအခက်ခဲတွေရှိတဲ့အပြင်မဖွံ့ဖြိုးတဲ့နေရာဒေသတွေကပြည်သူတွေကိုဘလို့ပါဝင်နိုင်အောင်လှုပ်ဆောင်မလဲဆိုတာကလည်းကြီးမားတဲ့မေးခွန်းတစ်ခုဖြစ်နေတယ်လို့ပါတီတွေဘက်ကထောက်ပြကြကြပါတယ်။ရွေးကောက်ပွဲကျင်းပမယ့်ရက်အတိအကျကိုတော့ရှေ့လာတဲ့ကြေညာဖို့ရှိတယ်လို့ကော်မရှင်ကတော့ဆိုထားပါတယ်။ရွေးကောက်ပွဲကိုကျန်းမာရေးဝန်ကြီးဌာနနဲ့ပူးပေါင်းလှုပ်ဆောင်မယ်လို့လည်းကော်မရှင်ဘက်ကပြောဆိုထားပြီးတည်ဆဲမပုံတင်ထားတဲ့ပါတီအရေးအတွက်က68ခုရှိပြီးဒီထဲကပါတီ90လီပါလာမဲ့ရွေးကောက်ပွဲကိုဝင်ရောက်ရှင်ပြိုင်ပဲလို့ခန့်မှန်းထားကြပါရဲ့ရှင်။ကျမမိခပါရန်ကုန်ကနေဒီသတင်းပေးပို့ထားတာဖြစ်ပါတယ်
။ဘာသာခြားလူမျိုးဦးကြမှာဖြစ်ခဲ့တဲ့အောင်လံမျိုးကလူသက်မှုအပေါ်အကြောင်းပြပြီးဘာသာရေးလူမျိုးရဲ့ထိခိုက်ရုံးမဖြစ်စေဖို့နဲ့တရားဥပဒေစိုးမိုးမှုရှိအောင်သာဆောင်ရွက်တင်တယ်လို့ဘာသာရေးညီညာရေးနဲ့လူအခွင့်အရေးလှုပ်ရှားသူတွေကပြောထားပါတယ်။ဒီအကြောင်းကိုကျမစုစုကတင်ဆက်ပေးပါမယ်ရှင်။ပြည်ခဲ့တဲ့ဇွန်လ18ရက်နေ့ကမကွေးတိုင်းအောင်လံမြို့မှာရှိတဲ့စခန်းကြီးရွာအတွင်းလူများရှိမှာအစ္စလမ်ဘာသာဝင်တဦးကိုဓာတ်နဲ့ထိုးသတ်မှုဖြစ်ပွားခဲ့ပါတယ်။အဲ့ဒီလိုဓာတ်နဲ့ထိုးခဲ့သူဟာအောင်မီကုန်းရွာဘုန်းကြီးကျောင်းကဥနန္နာဝန်သားဖြစ်ပြီးတော့ဘာသာရေးခွဲခြားတဲ့အတုံးနှုံးတွေနဲ့ဆဲဆူခဲ့ပြီးဓာတ်နဲ့သုံးချက်ထိုးသတ်ခဲ့တာလို့တည်ဆုံးသူရဲ့မိသားစုဝင်တွေကပြောပါတယ်။အခုဖြစ်စဉ်နဲ့ပတ်သက်ပြီးရဲထုတ်ပြန်ချက်ထဲမှာတည်ဆုံးသူဟာအသက်19နှစ်အရွယ်စိတ်အယောင်ဝယ်ပြုလုပ်သူအစ္စလမ်ဘာသာဝင်ဖြစ်တယ်လို့ဖော်ပြထားပေမဲ့အသက်အရွယ်အမှန်က16နှစ်သားရှိသေးတယ်လို့မိသားစုဝင်တွေစီဆက်သွယ်မေးမြန်းရမှာအခုလိုပြောပါတယ်
။16နှစ်ဆိုတာတော့မှန်တယ်ခမ။ဟိုဘုန်းကြီးကစက်ကျွန်ဟာစိတ်မလန့်တာနဲ့လားတော့ဥပဒေအရဆုံးဖြတ်သွားပါလိမ့်မယ်။အဲ့ဒါကျွန်တော်တို့ကဘာမှပြောပိုင်မှုမရှိဘူးလေ။သူတို့ဒီတခါပြောတဲ့စကားတွေပေါ်လာရတာနော်။ကျွန်တော်တို့ကလည်းတော့ဘာမှဒါတွေကမသိနိုင်ဘူးဖြစ်ပြီ။เออบามาတော့လို့စေသူတွေထူးထူးတော့မရှိသေးဘူးဒီတရားခံတော့တရားထောင်ကိုကြောင်းရှိထားတယ်ပေါ့နော်ပြောတယ်အဲ့လောက်ပဲအကျဉ်းချင်းမသိရဘူ
းအခုဖြစ်ခဲ့တဲ့ကိစ္စပေါ့ဘာသာရေးလူမျိုးရေးကိုဆွဲမထည့်ပဲရာဇဝတ်မှုတစ်ခုအနေနဲ့သာတရားဥပဒေစိုးမိုးမှုရရှိအောင်လုပ်တင်တယ်လို့ငင်းငန်းမြတ်တာဘာသာပေါင်းစုံငင်းငန်းရေးအဖွဲ့ဝင်ဦးအေးလွင်ကပြောပါတယ
်ဒါကတော့ရာဇဝတ်မှုတစ်ခုပါပဲရာဇဝတ်မှုတစ်ခုကရာဇဝတ်မှုလို့ပဲဖြစ်တဲ့နာပေါ့နော်သို့တော်လည်းပဲပတ်သက်တဲ့ပုဂ္ဂိုလ်ကဖွဲ့စည်းတစ်ခုဘာသာရေးတစ်ခုနဲ့နွယ်တဲ့သဘောလည်းရှိတာပေါ့နော်အဲ့တော့ဒီဟာပေါ်မှာလူမျိုးရေးဘာသာရေးဟိုအမျက်ထုတ်ချင်တဲ့လူတွေရဲ့အမျက်မရအောင်နှစ်ဖက်စလုံးကထိန်းသိမ်းသိမ်းနဲ့ညံအမျိုးမြင်ကြီးမားစွာနဲ့ဆောင်ရွက်ရမယ်ရာဇဝတ်အကြောင်းအတိုင်းပဲသွားပါလိမ့်မယ်ဘာသာရေးလူမျိုးရေးအထူးကိယုံနေဖန်တီးကျင်တဲ့လူတွေရဲ့အကြိုက်အကွက်တည်းလည်းမဝင်ဖို့ကိုအားလုံးထိန်းသိမ်းသိမ်းလုပ်ရပါလိမ့်မယ
်လူမျိုးဘာသာမေးပြီးမှဓာတ်နဲ့ထိုးတက်လိုက်တဲ့ဖြစ်စဉ်ဟာမုံတိမှုကိုအခြေခံတဲ့လူသက်မှုဖြစ်ပြီးအမုံတရားကနေအမုံရာဇဝတ်မှုအထိဖြစ်သွားတာဟာကောင်းတဲ့အလားအလာမဟုတ်ဘူးလို့လူအခွင့်ရေးလှုပ်ရှားသူတဦးဖြစ်တဲ့ညီမြချင်းမြန်မာရဲ့အမှုဆောင်ဒါရိုက်တာဦးအောင်မျိုးမင်းက FOA ကိုပြောပါတယ
်ဒီအဖို့တော်မှုလာနဲ့ပြောကြားချက်ကိုကြည့်မယ်ဆိုရင်တော့ဒါ hate crime ကတော့တေးကြတယ်ဗျာအခုကျွန်တော်တို့တွေ့ရတာဒီမကျူးလူငယ်မှာဒါနဲ့ပတ်သက်ပြီးတော့ဘာသာရေးကိစ္စတွေဖြစ်မယ်ဆိုတဲ့ဟာမျိုးပြီးလို့ရှိရင်ဒါနဲ့ပတ်သက်ပြီးတော့သူတို့ကိုချိန်ချောက်ပြီးတော့ရည်ရွယ်ပြောဆိုပြီးမှနောက်ဆုံးဝင်ပြီးတော့ဒါနဲ့ထိုးပြီးတော့အချက်ပေါင်းများစွာလုပ်ဆောင်နေတယ်ပြောမယ်ဆိုရင်တော့မုန်းတိမှုကိုအခြေခံတဲ့အရာမျိုးဖြစ်ပါတယ်ဒါပေမဲ့ရည်ရွယ်ချက်ကတော့ခုနကျွန်တော်တို့အရင်တော့ဖြစ်တယ်လို့ဘာသာရေးပြည်ပကဖြစ်ဖို့အတွက်ရည်ရွယ်တဲ့ဟာဟုတ်လားမဟုတ်လားတော့ကျွန်တော်တို့ပြောလို့မရဘူး
ဘာသာရေးပေါ်အခြေခံတဲ့တင်မာမှုတွေဟာပြည်တွင်းမှာရှိနေပြီးဖြစ်သလိုမတည်ငြိမ်မှုတွေနဲ့ပြည်ပခန့်ဥတီလာဖို့ဘာသာရေးကအကောင်ဆုံးလက်နက်ဖြစ်နေတာကြောင့်သတိထားဆင်ခြင်ဖို့လိုတယ်လို့သူကဆိုပါတယ်။ဒါရီနဲ့ပတ်သက်ပြီးကျူးလွန်သူကိုဖမ်းဆီးထားပြီးဖြစ်ပေမဲ့ဘာသာရေးအခြေခံတဲ့ပြည်ပခန့်ဖြစ်မလာဖို့ကိုဘာသာရေးအတိုင်းအဝန်နဲ့လူခွင့်ရေးလှုပ်ရှားသူတွေကသတိပေးနေတာပါ။ကျမအဆုစုပါရန်ကုန်မြို့ကနေသတင်းပေးပို့နေတာပါ။
B
Pirong Yin Jai Nilaga, Nasetti Azu Penlon, Sroda Asiwe, Jimba in a Patabi, Tonya Jasunu Gere, Soyane, and see a PS Sajo, Lemma Yi Totare, Dianda Lenaga, Puerre, Sunu Buen, Nason Chene Rego, Timbia Bame, Geno Mozoba, Soyane, and see a PS Sajo, Lemma Yi Totare, Dianda Lenaga, Puer Cozelaria, Dilan Set Tonya Negani, Satinbi, Jango Muma, Sunu Gejayama. Tigani, Sunu Boy Pisong to Ajimaro, Pirazu Ninja and Yilaga, Nasetti Azu Penlon, Sroda Siwego, Lame Ogo Lama, Jimbabo, a champion, the Bordu Nikeja Bade. Tabe men, Nilagama Chosu met, Pirazu, the Bordu Sajo, Say Pine Toma, Bawe met, a Chetachogoro, Napet Ninamo, Janshi Nide at Dwe, Sele Sunu Boy Shinejo, Ninja Comshi, a Jambe Powin, Ulamon Shwega, Pio Bade.
Dine Sunu Boy Maro, Ogo La Dudia Paloma. ကျွန်တော်တို့ငယ်ငယ်ညီလာကနှစ်သက်တရာတို့ပင်လုံးအဲလုံးနိုင်ဖို့ဥပဒေဆွေးနွေးတယ်အဲဆွေးနွေးချက်ထဲမှာတော့ဒီစာချုပ်မှာပါမယ်အစိပ်ပိုင်းအတုံးလုံးကိုလည်းအခြေခြေလည်းဆွေးနွေးတယ်ဒါပေမဲ့ဒီထဲမှာသဘောတူညီတဲ့အခြေအနေရှိတယ်လို့စပီဆွေးနွေးရမယ်အခြေအနေလည်းရှိတယ်အဲကြောင့်မလို့ဇူလိုင်လနှစ်ရက်သုံးရက်လေးရက်မှာဒီရက်မှာအနာပစ္စည်းရောမှာပဲအဲကျွန်တော်တို့နောက်တစ်ချိန်
ဆက်ပြီးတော့ဆွေးနွေးဖို့ဆိုတာတော့ကျွန်တော်တို့နှစ်ဖက်ညီနေကြရရှိတယ်။ဒီနေ့ဆွေးနွေးပွဲအပြီးမှာလာမယ့်ဩဂုတ်လမှာပြည်တော်စုငင်းချမ်းရင်ညီလာခံ28ရာစုပင်လုံစရုတ်အစည်းအဝေးကျင်းပရေးအတွက်အရှိန်ပိုရလာကြောင်းထည့်သွင်းပြောကြားပါတယ်။လာမယ့်ညီလာခံမှာချုပ်ဆိုမဲ့ပြည်တော်စုသဘောတူစာချုပ်အစိပ်ပိုင်း၃မှာ
ငယ်ငယ်ဆွေးနွေးရရလာတဲ့ရက်လက်ဖြစ်ပြီးဒီလိုငယ်ငယ်ဆိုင်ရာကျွန်တော်တို့ပေါင်းစည်းခြင်းဆိုတဲ့ခေတ်ကရရလာပြီပေါ့နော်ဒါအဲ့ဒါပုံစံကွန်ဆက်အနေနဲ့ကျွန်တော်တို့ငယ်ငယ်ဆွေးနွေးရရလာတဲ့ရက်လက်ဖြစ်ပြီးဒီလိုငယ်ဆိုင်ရာကျွန်တော်တို့ပေါင်းစည်းခြင်းဆိုတဲ့ခေတ်ကရရလာပြီပေါ့နော်ဒါအဲ့ဒါပုံစံကွန်ဆက်အနေနဲ့ကျွန်တော်တို့ငယ်ငယ်ဆွေးနွေးရရလာတ
ချက်တွေကိုတော့ပြည်တော်စုငင်းချမ်းညီလာခံမစတင်ပြီးကျင်းပမယ် JICM ကတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးအကောင့်ထဲပေါ်မှုဆိုင်ရာညှိနှိုင်းအစည်းအဝေးနဲ့ UPDJC ကပြည်တော်စုငင်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီတို့ကိုတင်ပြပြီးအတည်ပြုချက်ရယူရမှာဖြစ်ပါတယ်ဒီကနေ့နှစ်ဖက်ဆွေးနွေးတဲ့အချက်တွေကိုဆွေးနွေးပွဲအပြီးမှာတော့ UPDJC ကပြည်ထောင်စုငင်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီနိုင်ငံရေးပါတီအစုအဖွဲ့ကကိုယ်စားလှယ်တွေကိုဖိတ်ကြားပြီးပြန်လည်တင်ပြရှင်းလင်းခဲ့ကြပါတယ်။ကျွန်တော်မိုးစော်ပါရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်
။အခုတော့ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရမှာဖြစ်ပါတယ်။ရွေးကောက်ပွဲနဲ့တက်လာတဲ့အစိုးရစနစ်မှာတခါမှဖြတ်တောက်မခံရဘူးတဲ့စစ်တပ်အသုံးစရိတ်ကိုတွတ်တော်ကအနေချင်းရှော့ချနိုင်တာကိုပထမဦးဆုံးတွေ့ရပါတယ်။ဒါပေမဲ့စစ်တပ်ဟာအစိုးရအတွက်ဝန်ထုပ်ဝန်ကြီးလို့ဖြစ်နေကြောင်းဦးအောင်ခင်ကသုံးသပ်ထားပြီးကျွန်တော်ညဝင်းအောင်ကအကူအညီတင်ဆက်ထားပါတယ်ခင်ဗျာ
။ဒီမှာအစိုးရရဲ့ဘတ်ဂျက်အသုံးစရိတ်မှာစစ်တပ်ရဲ့အသုံးစရိတ်ဟာအများဆုံးဖြစ်ပါတယ်။ပညာရေးနဲ့ကျန်းမာရေးအသုံးစရိတ်နှစ်ခုပေါင်းတဲ့များပါတယ်။တိုင်းပြည်နှစ်စဉ်အသတင်းထုတ်လွှင့်မှုရဲ့300ခန့်နှုန်းတော့ကိုစစ်တပ်ကသုံးစွဲနေတာပါအစိုးရအသုံးစရိတ်ရဲ့1500ခန့်နှုန်းနီးပါးစစ်တပ်ကပေးရတာဟာလုံယုံလုံးစင်လူဖြစ်နေပါတယ်ဒါပေမဲ့ဒီနှစ်ကစပြီးပညာရေးနဲ့ကျန်းမာရေးစရိတ်နှစ်ခုပေါင်းဟာစစ်တပ်အသုံးစရိတ်တဲ့ပုံများနေတာတွေ့ရပါတယ်အသုံးစရိတ်အများဆုံးရတဲ့စစ်တပ်မှာကိုပိုင်စီးပွားရေးလုပ်ငန်းတွေနဲ့အများအပြားရှိပါသေးတယ်NLD အစိုးရလက်ထက်မှာစစ်တပ်အသုံးစရိတ်ကိုပထမဆုံးအချိန်ဖြတ်တောက်နိုင်တာဟာဒီနှစ်ရဲ့ထူးခြားချက်တစ်ခုလို့ဖြစ်နေပါတယ်။ဖြည့်ဆွတ်ဘတ်ဂျက်အနေနဲ့ကာကွယ်ရေးဌာနကစစ်တပ်အသုံးစရိတ်ချက်3,900ကျော်တောင်းခံတာကိုလွှတ်တော်ကချက်1,000ကျော်ဖြတ်တောက်လိုက်ပါတယ်။ကာကွယ်ရေးစရိတ်ကို10ရာခိုင်နှုန်းလောက်သာလျှော့ချတာဖြစ်ပေမဲ့ဒါဟာပထမဆုံးအချိန်ဖြစ်လို့
ထူးခြားသလိုဖြစ်နေပါတယ်ဘူဂျိုကြီးဟာဦးသိန်းစင်ရဲ့အစိုးရတက်တန်းအတွင်းမှာစစ်အုံစီရှော့ချတာပြင်မရှိခဲ့ပါဘူးတမရတော်အုံစီကိုဦးဆောင်စီစစ်သူကမြန်ကုန်မြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါက်တာဒေါ်မေဝင်းမြစ်ဖြစ်ပါတယ်အန်အေဒီရဲ့ဗဟုအလုံးမှုဆောင်ဖွဲ့ဝင်လည်းဖြစ်ပါတယ်ဒေါက်တာဒေါ်မေဝင်းမြစ်ကကြက်တန်း
2000ဌာနစစ်တောက်ချုပ်မှာတာဝန်ရှိသူတွေနဲ့ညှိနှိုင်းတဲ့အခါမှာမူလဖြတ်တောက်ထားတဲ့ပမာဏရဲ့ထက်ဝက်လောက်ကိုသာဖြတ်တောက်နိုင်ခဲ့ကြောင်းသိရပါတယ်ကြက်တန်း
စတင်းပို့ပြီးဖြစ်ပါတယ်လွတ်တော်တက်တန်းမှာစစ်တပ်ဘတ်ဂျက်ကိုစစ်ဆေးခွင့်မရှိဘူးလို့မင်္ဂလာတုံပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးအောင်တိုင်းဝင်းကပြောဆိုကြောင်းသိရပါတယ်စရင်စစ်တဲ့အခါမှာလည်းအရက်ဖက်ကိုစစ်ခွင့်မပြုဘဲတမတော်စရင်စစ်ကပဲစစ်တယ်လို့ဆိုပါတယ်စစ်ဆေးတာကိုလည်းလွတ်တော်ရဲ့ပြည်သားစံကားဦးကော်မတီကသာကြီးစုခွင့်ရှိပါတယ်ဒါပေမဲ့ဒီကိစ္စဟာလျှော့
က်ကဘယ်လိုသုံးဆွဲနေလဲဆိုတာကိုဘယ်လိုမှမသိနိုင်ကြောင်းဥအောင်ခိုင်ဝင်းကရှင်းပြပါတယ
်စစ်တပ်အသုံးစီဖြတ်တောက်မှုနဲ့ပတ်သက်ပြီးလွှတ်တော်မှာဆွေးနွေးတဲ့အခါကာကွယ်ရေးဝန်ကြီးကအင်ဂျင်နိုင်ငံတွေကိုကြည့်ဖို့သတိပေးပါတယ်အင်ဂျင်နိုင်ငံတွေရဲ့ကာကွယ်ရေးဆေးကမြန်မာထက်များတာကိုရည်ညွှန်းသွားတာပါထိုင်းမလေးရှားစင်ကာပူဗီယက်နမ်ဖိလစ်ပိုင်နဲ့အင်ဒိုနီးရှားရဲ့စစ်တပ်အသုံးစီဟာမြန်မာထက်များပေမဲ့ကုန်ကြခံနိုင်တဲ့အနေအထားမှာရှိပါတယ်ဒါပေမဲ့တပ်မတော်ရဲ့အသုံးစီဟာတိုင်းပြည်အတွက်ဝန်ထုတ်ဝန်ပိုးကြီးလို့ဖြစ်နေတာကိုသိဖို့လိုပါတယ်တိုင်းစစ်တပ်ရဲ့အသုံးစီဟာအစိုးရအသုံးစီရဲ့9ရာခိုင်နှုန်းသာရှိပြီးတိုင်းပြည်ရဲ့အသတင်းထုတ်လွှင့်မှုရဲ့ 1.4 ရာခိုင်နှုန်းသာရှိပါတယ်မြန်မာတပ်မတော်ရဲ့အသုံးစီကတော့အစိုးရအသုံးစီရဲ့15ရာခိုင်နှုန်းနီးပါးရှိပြီးတိုင်းပြည်ထုတ်လွှင့်မှုရဲ့3ရာခိုင်နှုန်းရှိနေပါတယ်
သဘာဝမြန်ဇာတကျွေးဝပြီးလူသားရင်းမြစ်ရှိတဲ့အရှေ့အလယ်ပိုင်းနဲ့အာဖရိကမြောက်ပိုင်းဒေသကနိုင်ငံ16နိုင်ငံမဖွင့်ပြိုးမတိုးတက်ရတဲ့အကြောင်းကို2019 April ထုတ် International Journal of Emerging Market စာဆောင်မှာဖော်ပြပါတယ်။အစိုးရအကျွေးများပြားမှုစစ်တပ်စည်းကြီးမားမှုအဂတိလိုက်စားမှုအတတ်ပညာအစဉ်အတန်းနှိမ့်ချမှုနဲ့နိုင်ငံရေးမတည်ငြိမ်မှုဟာတိုင်းပြည်ရဲ့ရေရှည်ကုန်ထုတ်လုပ်မှုကိုကျဆင်းစေတယ်လို့ဆိုပါတယ်အကျွတ်တင်ရှိမှုစစ်စည်ကြီးမားမှုနဲ့နိုင်ငံရေးမတည်ငြိမ်မှုကတော့လက်ရှိအတည်ငြိမ်ထုတ်လုပ်မှုကိုကျဆင်းစေတယ်လို့ဖော်ပြထားပါတယ်ရခိုင်ချင်းရှမ်းနဲ့ကချင်ပြည်နယ်ကစစ်စင်ရေးတွေကိုအကြောင်းပြပြီးစစ်တပ်ကအသုံးစရိတ်တိုးတောင်တာဖြစ်ပါတယ်စစ်စင်ရေးအောင်မြင်တဲ့အတိုင်းအတာပေါ်မှာမူတည်ပြီးစစ်တပ်ရဲ့ချုပ်ကိုင်မှုနယ်ပယ်လဲကျေပြန့်သွားနိုင်ပါတယ်စစ်တပ်ရဲ့ဩဇာအာဏာကိုရွေးကောက်ပွဲနည်းနဲ့ကြားကံပြီးတိဆောက်ထားတဲ့နိုင်ငံရေးစနစ်ကိုကျင့်သုံးနေတာဖြစ်လို့စစ်တပ်ဟာအယက်သားအစိုးရထမ်းရွက်နေရတဲ့ဝင်းတော့ဝင်းပိုးကြီးတို့ဖြစ်နေပါတယ်။ဒါဟာတိုင်းပြည်တိုးတက်ဖွံ့ဖြိုးရေးအတွက်ကောဒီမိုကရေစီရှင်သန်ရေးအတွက်ရောအလားအလာမကောင်းကြောင်းတင်ပြလိုက်ရပါတယ်ခင်ဗျာ
ဒီကပ္ပချမိုင်ခဏမှာတော့ COVID-19 နဲ့ကိုကိုကိုအဆုံးစီရင်ခြင်းအပိုင်း1ကိုတင်ပြထားပါတယ်။ COVID-19 ကမ္ဘာကာယရောဂါစိုက်ချိန်မှာကျန်းမာရေးပြင်စီးပွားရေးလူမှုရေးစတဲ့ကန္တာပေါင်းစုံထိခိုက်ခံရပြီးစိတ်ကျန်းမာရေးပြဿနာတွေပိုဖြစ်တာအခုလိုအဆုံးစီရင်မှုကြုံရနိုင်တယ်လို့စိတ်ကျန်းမာရေးပညာရှင်တွေကဆိုပါတယ်။မကြာခင်ဖြစ်ခဲ့တဲ့မြန်မာနိုင်ငံသားတချို့အဆုံးစီရင်မှုတွေထဲမှာဘလို့ထူးခြားမှုရှိခဲ့ပြီးဘလို့ကြိုတင်သတိပေးလက္ခဏာတွေကိုသတိထားကဘလို့ကာကွယ်သင့်ပါလဲကိုကကိုအဆုံးစီရင်မှုတွေကိုအထူးပြုလေ့လာထားတဲ့စိတ်ကျန်းမာရေးအထူးကုနဲ့မြန်မာနိုင်ငံစိတ်ကျန်းမာပညာဖွဲ့ရွေးကောက်ခံဥက္ကဋ္ဌဒေါက်တာဆိုးမင်းကိုကျွန်တော်ဝင်းမင်းကမေးမြန်းထားပါလဲဟုတ်ကဲ့စိတ်ကျန်းမာရေးအထူးကုဆရာဝန်ကြီးဒေါက်တာဆိုးမင်းခင်ဗျာကျွန်တော်တို့ဒီ COVID-19 ကမ္ဘာကာယရောဂါကာလမှာကိုကိုကိုအဆုံးစီရင်မှုတွေတချို့စဖြစ်လာတာမျိုးဆိုင်ရင်ဒီအခြေအနေကနေကာကွယ်နိုင်ရေးအတွက်ဒီနေ့ကျွန်တော်တို့အဓိကဆွေးနွေးမှာပါအဲ့ဒီတော့အခုဖြစ်လာခဲ့တဲ့ဒီကိုကိုကိုစီရင်မှုတွေထဲမှာဘယ်လိုထူးခြားမှုမျိုးတွေ့ရလဲဆရာ
ကျွန်တော်တို့လမ်းတမီ100လောက်ကတော့ အတိမ်မှာဖြစ်သွားတဲ့ဖြစ်စဉ်မှာသူကဒီလိုကိုကိုကိုအဆုံးသိရင်မျိုးမလုတ်ခင်ဒီမှာအင်ဂျင်ဝိုင်းတောက်တဲ့ကိစ္စတော့နည်းနည်းလေးဟိုပေါင်းနေသက်ဆိုင်ရဲ့အဆင်မပြေတာတော့အဲ့ဒါမျိုးလေးရှိခဲ့တယ်ပေါ့နော်အဲ့ဒါပြီးတော့မှနောက်ပိုင်းမှာဒီအခြေအနေတစ်ခုကိုကြားတဲ့အချိန်မှာသူကအဆုံးသိရင်သွားတာကိုတွေ့ရတယ်နောက်တစ်ခုကတော့မလေးရှားမှာတရားမဝင်နေတဲ့သူတွေကျွန်တော်နိုင်ငံသားတွေအထက်ကပေါ့နော်အကဲအကဲအကျက်အဲဒီစိတ်ဖြစ်ခြင်းကိုအញ្ញံကြုံလို့လာပြီးနောက်ပိုင်းမှာစိတ်ဖြစ်ခြင်းများတဲ့အတွက်ကြောင့်အခုကိုဆုံးဖြတ်ရင်းသွားတဲ့ဖြစ်စဉ်မျိုးကြီးတွေစပြီးတွေ့လာရတယ်
ဟုတ်ကဲ့ဆရာအဲ့တော့အခုလိုမျိုးဒီကမ္ဘာကပ်ယောဂါကြီးဖြစ်တဲ့ကာလမှာဒီစိတ်ချမ်းသာရင်းနဲ့ပတ်သက်ပြီးတော့ပေါ့နော်အခုလိုဖြစ်လာတဲ့ပုံမှာအဓိကဘာတွေကိုသတိထားပြီးတော့ဆောင်ရွက်တယ်လဲဆရာ
အဲ့တော့ကပ်ယောဂါတစ်ခုရေဆိုင်လာရပြီဆိုလို့ရှိရင်အကုန်လုံးအကျိုးသက်ရောက်တာပေါ့နော်ပညာရေးစီးပွားရေးလူမျိုးရေးနိုင်ငံရေးအကုန်လုံးပေါ့ချမ်းသာရေးအလုံးထိခိုက်တယ်အဲ့ထဲမှာစိတ်ကျန်းမာရေးနဲ့ပတ်သက်တာတွေကိုလည်းထိခိုက်လာတာပေါ့အရင်ဆုံးကြုံတွေ့ရတာတော့ဒီစိတ်ဖြစ်ရေးကိုကိုယ်ရင်စိတ်များတာတို့စိတ်ကကြတာတို့ပေါ့ပြီးရင်ကိုယ့်ရဲ့လူမျိုးရေးစီးပွားရေးပညာရေးပေါ့နော်ဒီတောင်ပေါင်းကအခက်အခဲအကျက်အသေးတွေရင်ဆိုင်လာတဲ့အတွက်ကြောင့်လည်းစိတ်ကျန်းမာရေးပြဿနာတွေပေါ်လာတတ်တယ်အဲ့အနေအထားမျိုးတွေမှာခြုံသောသူတွေကအဲ့ဒါမျိုးကိုယ့်ကိုယ်အဆုံးဖြေနေဖြစ်စဉ်မျိုးတွေလုံးဆောင်လာတဲ့အနေအထားမျိုးတွေပေါ့ကြည့်လာတတ်ပါ
လေ။ဟုတ်ကဲ့ဆရာကြီးအဲ့တော့အခုဒီမလေးရှားမှာကြုံနေရတဲ့အနေအထားကတော့ဒီစီဝါရေးခုနလူမှုရေးအချက်တဲအပြင်ဒီတရားမဝင်တဲ့အနေအထားတစ်ခုကပါသူများတွေကပို့ပြီးတော့စိတ်ဖိစီးမှုဖြစ်စေတဲ့အနေအထားမျိုးဖြစ်နေတာပါဆရာနော်
။ရှိနေတဲ့အနေအထားမျိုးကတော့ရှိမှာပေါ့နော်။သူကတရားမဝင်နေတိုင်းတဲ့လူတွေဖြစ်တယ်။ဒီမှာအကဲအကဲအချက်တဲတွေအတွက်သူတို့တတ်နိုင်တဲ့အစွမ်းအစံဖြစ်ရှင်းတဲ့လူလမ်းတွေမရှိဘူး။အဲ့ဒီမှာအလုံးကန်အကဲအကဲတွေတွေ့တယ်။သူတို့ရဲ့ day to day ပေါ့နော်။ဘေးစပ်တွေကနေထိုင်စားသောက်ဖို့အတွက်အကဲအကဲအချက်တဲတွေကြည့်ရတယ်ပေါ့နော်ဒါမျိုးနေသားတွေကတခြားသူတွေတစ်ဆိုင်သူတို့မှာပူပြီးတော့စိတ်ဖြစ်ခြင်းကိုများနိုင်ကြီးတော့ရှိပါတယ
်ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီစိတ်ဖြစ်ခြင်းမှုပူများနိုင်တဲ့အခြေအနေကနေအခုလိုဒီကိုယ့်ကိုယ်အဆုံးစီရင်တဲ့အဆင့်ထိမရောက်ခင်မှာပေါ့ဆရာနော်ကာဝယ်နိုင်တဲ့ဒီလက္ခဏာအနေထားမျိုးတွေရောကြိုသိသင့်ထားတာတွေရှိလားဆရာရင
် warning signs ပေါ့နော်အဲ့မတိုင်ခင်သူပြောရဲဆိုရဲအပြုအမူလေးတွေအပြောဆိုလေးအပြောင်းလဲနေတော့ကြည်လာတတ်တယ်ဒါမဲ့ဒီမှာအရေးကြီးတာတစ်ချက်ကတော့တခါတလေမှာသူ့ကိုအဆုံးပြေနေဖြစ်စင်နေရ။အဲ့လိုမျိုး warning signs တွေမပြဘဲနဲ့ရုတ်တရက်ဆိုပြီးတော့နော်စိတ်ထဲမှာလှုပ်ဆောင်ရင်းနဲ့စိတ်ကူးပေါ်လာတာလေးကိုချက်ချင်းပြင်းပြတုံတရားအဲ့မှာတော်ရဲဒီမှာအခက်အခဲတွေ့သွားတာပေါ့နော်။အဲ့ဒါကြောင့်သူဒီလိုမျိုး warning signs တွေမပြဘဲနဲ့လှုပ်သွားတာကြီးပဲရှိတတ်တယ်။ဒါလိုတော့ပဋိထားဖို့တော့ဘူးလေ။ဒါပေမဲ့ခုနကပြောတဲ့ warning signs တွေပေါ့နော်။သူ့ကိုအဆုံးပြေကိုမလှုပ်ခင်မှာတွေ့ရတဲ့အပြုအမူကိုပြောဆိုအပြောင်းအလဲလေးရှိရအောင်တော့ပဋိထားသင့်တယ်ပေါ့။ဘယ်လိုဟာမျိုးလဲဆိုရင်ဟောကိုင်းမှာမနေချင်တဲ့ဘူးကိုကိုကိုကိုတက်ပြေးနေတယ်လို့အဲ့ဒါသန္ဓေရေးရှိရေကိုဖွင့်ပြီးပြောလာတာလို့ဥပမာပြောင်းလဲချက်ကင်းမဲ့နေပြီသူ့အပူကြီးပေးမဲ့လူတွေမရှိတော့ဘူးတာမျိုးခံစားချက်တွေဖွင့်ပြောလာမယ်သူ့ကိုယ်သူအပြစ်ဆွဲစိတ်တွေအရင်များမယ်နောက်သူကြုံတွေ့ခဲ့ရတဲ့ဖြစ်တဲ့အကြောင်းအရာနဲ့ပတ်သက်လို့အဆက်တူအကျိုးနဲ့ဖြစ်ရတဲ့အကြောင်းတွေကိုဖွင့်ပြီးပြောလာမယ်အဲ့တော့သူ့မှာလူရဲ့ကနိုင်ငံမရှိတော့ဘူးနော်ထောင်ကျောင်းနဲ့ကျောင်းပိတ်ပြီးနေပြီလို့ဖြစ်နေပြီးအနေအထားမျိုးပြောလာဆိုလာအောင်လို့ရှိရင်တူကျောင်းသူ့ရဲ့မိသားစုအတိုင်းအတိုင်းမှာဘုံလုံးလုံးကိုရှင်းနေမယ်ဒါမျိုးတွေပြောလာပြီးဆိုလို့ရှိရင်တော့ပဋိထားဖို့လိုမယ်အခါကျလို့ရှိရင်ကိုယ့်ကိုယ်အဲ့လိုအနာတရားရအောင်တက်အနေနဲ့ဆုံးရှုံးအောင်လုပ်ဆောင်မှုကိုနီးလန်းနေရှာလာတာတို့ခုကြိုးစားတာတို့ဖြစ်လာခဲ့မယ်ဒါမှမဟုတ်လို့ရှိရင်အဲ့တူမျိုးရေးစီပွားတော့ပုံပြီးသုံးဆွဲလာမယ်အရင်ကအနေတမ်းဖို့တော့ဘူးတယောက်တည်းနေတဲ့လူတွေနဲ့မရောတော့ဘူးအခုအကျဉ်းရင်းကနာမည်ဖြစ်တာတော့စိတ်ကအတဲကျရမ်းရင်လာတာမျိုးပေါ့နော်လူမျိုးလက္ခဏာတွေတွေ့ရတယ်ဆိုလို့ရှိရင်အတိထားဖို့တော့ပြုပါတယ်အရင်ကြီးဆုံးကသူ့အနေနဲ့အရင်လုံးကသူ့ကိုအတဲအမြဲဖြစ်အောင်လုပ်ခဲ့ရဲ့ဇာတ်တွင်ရှိခဲ့မယ်သူ့ရဲ့လူတွေမှာသူ့ကိုအဆုံးစီရင်တဲ့လူတွေရှိမယ်သူကိုယ်နဲ့လည်းစိတ်ကျမ်းမာရေးသက်သာခံစားနေရမယ်ဆိုလို့ရှိရင်တော့ခင်ဗျောဒီတောင်းလို့ပါလိမ့်မယ်
ဟုတ်ကဲ့ဆရာအဲ့တော့ဒီနေရာမှာပသိမ်မှာကျွန်တော်တို့ဖြစ်ခဲ့တဲ့တယောက်ဆိုလို့ရှိရင်တော့ခုနဆရာပြောသလိုခုကူအဆုံးစီရင်ဖို့ကြိုးစားခဲ့တဲ့ဥပမာကိုဒီမဖြစ်ခဲ့လေးမှာကပ်ပြီးတော့တွေ့ခဲ့ရတဲ့အနေအထားပေါ့ဆရာနော်အဲ့လိုအနေအထားမျိုးဆိုရင်ဘယ်လောက်ထိသတိထားတယ်လဲဆရာ
။အဲ့မှာကျွန်တော်ဖတ်လိုက်ရတဲ့နေ့ကသူအင်ဂျင်ဝိုင်လာမှုတောက်လိုက်တယ်ပြောတယ်။အေးနောက်တစ်ခုကလည်းသူ့အမူအရာကအေးရေးထားတဲ့လောက်အနေအထားမျိုးပေါ့နော်ကျွန်တော်ဖြစ်စဉ်အသေးစိတ်မသိရတော့ပြောရတော့ဖြစ်တယ်။ဒါပေမဲ့ကျွန်တော်သုံးသပ်ကြည့်ရတဲ့လောက်ကဒီစိတ်မိုက်မှန်ပါလုံးထက်လိုက်တဲ့ပုံစံမျိုးပေါ့နော်။အဲတော့သူ့ရဲ့အနေအထားနဲ့သူ့ရဲ့ခံစားနေရတဲ့စိတ်ဖြစ်စီမှုတွေနဲ့အဲ့လိုမျိုးစိတ်လိုက်မှန်ပါလုံးတက်ချင်းဒီကိုယ့်ကိုယ်ကိုအဆုံးဖြေရနိုင်တဲ့အလားအလားရှိတတ်တယ်ပေါ့နော်။အဲ့ဒါမျိုးတော့တတိပြုလို့လုပ်ပါလား
။ဟုတ်ကဲ့ဆရာ။နောက်အခုဒီမလေးရှားမှာခြုံနေရတဲ့အနေအထားမှာလည်းခုနကဆရာပြောခဲ့သလိုဒီစိတ်ဖြစ်စီမှုထွေထွေကြောင်ပိတ်တဲ့အနေအထားမျိုးတွေကျွန်တော်တွေ့ရပါတယ်ဆရာ။ ဒီမြန်မာပြည်ပြောင်းခြင်းတဲ့အကြောင်းတွေအလုံးမရှိတဲ့အကြောင်းတွေနေစရာစားစရာအချက်တဲလာတဲ့အကြောင်းတွေပေါ့နော်အဲ့တော့အဲ့လိုအနေထားမှာနောက်ထပ်မဖြစ်လအောင်ပေါ့ကာကွယ်ရေးအတွက်ဆိုလို့ရှိရင်ဆရာဘယ်လိုအကြံပေးချင်လဲ
အဲ့ဒီကိစ္စကိုပြောရမယ်ဆိုတော့တော်တော်ဖြစ်တယ်ပေါ့နော်ဒါပေမဲ့ဒီကိုယ်ကိုယ်ဆုံးဖြစ်ရင်လည်းဖြစ်စဉ်တွေကိုကာကွယ်လို့ဆိုလို့ရှိရင်တော့ကျွန်တော်တို့အသုံးတယောက်ချင်းအတွက်စဉ်းစားပေးရရှိတယ်ပြီးလို့ရှိရင်ဒီလူတစ်ယောက်လုံးအတိုင်းအတာနဲ့ရှုထောင့်ဖို့ကစဉ်းစားပေးရမှာမျိုးရှိတယ်အဲ့တော့ဒီတယောက်ချင်းဒီအတွက်စဉ်းစားမယ်ဆိုလို့ရှိရင်တော့ဒီ safety ဇီးမျိုးကိုရှော့ချတာတို့နော်အရက်တို့မျိုးရေးစရာမကုန်းဆွဲတာတို့စိတ်ထဲမှာပြဿနာရှိရင်တိုင်နေတာတို့ဒီအရာတွေကတော့အကုန်လုံးကျွန်တော်ပြောနေကြအကြောင်းအရာတွေပေါ့နော်မလေးရှားမှာဖြစ်တဲ့ကိစ္စမျိုးကတော့ဘယ်မှာတွားရောက်လုကင်နေတဲ့သူတွေနဲ့ပတ်သက်လို့ကျွန်တော်ဒီချက်ပို့ပြီးတော့မြင့်တဲ့နေရာတွေနဲ့စဉ်းစားပြီးမလို့ရှိရင်တော့ကျွန်တော်လုံးဝကင်ရတာကတကယ် multi sector ပေါ့နော်ခန္ဓာကိုယ်စုံစမ်းနေပြီးတော့အလုံးစုတောင်းပြီးတော့အဖြေရှာတော့မှာပဲဒီကိစ္စကိုဖြေရှင်းနိုင်ပြီလို့တော့မြင်ရတယ်ပေါ့နော်ဒီမှာအခုမရှိနေတာစိတ်ဖြစ်ခြင်းအများကြီးဒေးတူဒေးလေးပဲပြဿနာအခက်အခဲတွေရှိအဲ့ဟာကြီးဖြည့်ရှင်းဖို့အတွက်ကြတော့ဈာမအိခန္ဓာတစ်ခုနဲ့မကြတော့ဘူးနော်အဲ့တော့ကန္နာပေါင်းစုံဒီလက်ရှိနေဆိုင်နေရတဲ့အခက်အခဲတွေကိုတကယ်လက်တွေ့ကြတဲ့မြေလုံးတွေနဲ့ဘယ်လိုဖြည့်ရှင်းပေးနိုင်မလဲအဲ့ဒါမျိုးတွေကိုကန္နာပေါင်းစုံကနေပြီးတော့ဒီကြကြစဉ်းစားပြီးတော့ဖြည့်ရှင်းပေးတာပုံပြီးတော့အထူးကကြပါလိမ့်မယ
်ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်တင်းလွာကကျဆိုပါရယ်မြန်မာနိုင်ငံတဝမ်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအာမီပါဖီဘာဝိုင်းတို့သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်တင်းလွာမှာနားဆင်ရမှာတွေကတော့မြမတက်မတော်ကနေလမ်းကြောင်းတွေကိုပိတ်ဆို့ထားလို့ရခိုင်ပြည်နယ်အမ်းမြို့နယ်ကကျေးရွာပေါင်း40ကျောင်းဟာဆန်ပြက်လက်နေပါတယ်။ကချင်ပြည်နယ်ဖက်ကန်းမြို့နယ်မှာကြောက်စိမ့်လောက်ကဟောင်းကြီးပြူလို့ကြောက်ရှာနေသူ2ဦးသေဆုံးပြီးတော့6ဦးကဒဏ်ရာရရှိခဲ့တယ်ဆိုတာနဲ့ရခိုင်ပြည်နယ်မြောက်ပိုင်းနဲ့ချင်းပြည်နယ်ပလဝါမြို့နယ်မှာအင်တာနက်လိုင်းပြန်လည်ဖွင့်ပေးဖို့လူမှုအဖွဲ့အစည်းတွေကနေတောင်းဆိုမှုတွေပြုခဲ့တဲ့အကြောင်းတွေကိုကြားကြရမှာပါရှင်။
ကျမကနန်းဟောင်းမရှင်တရင်တွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါမြမတက်မတော်ကနေဆက်တွေလမ်းကြောင်းတွေပိတ်ဆို့ထားတဲ့အတွက်ရခိုင်ပြည်နယ်အမ်းမြို့နယ်ကချင်းလူမျိုးတွေအများစုနေထိုင်ကြတဲ့ကျေးရွာပေါင်း40ကျော်ဟာစံပြက်လက်လို့ငပြောသီးဘိန်းနေသီးတွေကစားတောက်နေရတယ်လို့ချင်းလူအခွင့်ရေးအဖွဲ့ CHRO ကပြောပါတယ်မြမတက်မတော်နဲ့ရခိုင်တပ်တော် AA အကြားဖြစ်ပွားတဲ့စီရေပဋိပက္ခတွေကြောင့်အမျိုးနယ်ဒလက်ချောင်းအုပ်စုအတွင်းမှာရှိတဲ့ကျေးရွာ42ရွာလူဦးရေ1000ကျော်လောက်ဟာစံပြက်လက်လို့အရေးပေါ်ကူညီထောက်ပံ့မှုတွေလိုအပ်နေတယ်လို့ CHRO ကပြောရေးဆိုခွင့်ရှိသူဆလိုင်းရန်ကပြောပါတယ်ဒလက်ချောင်းအုပ်စုအတွင်းကျေးရွာတွေဟာစံစီစားအခြေခံစားတောက်ကုန်တွေကိုအမျိုးနယ်မြေပုံမြို့နယ်ကန်းတောင်ကြီးကနေရေလန်းကုန်းလမ်းနဲ့တည်ယူလက်ရှိကြတာဖြစ်ပြီး AA ထံစားနပ်ရိက္ခာတွေရောက်သွားမှာကိုစိုးရိမ်မှုကြောင့်ဆိုပြီးပြီးခဲ့တဲ့ဇန်နဝါရီလကတည်းကတပ်မတော်ကနေပိတ်ဆို့ခဲ့တာဖြစ်ပါတယ်
ကချင်ပြည်နယ်ဖားကားမြို့နယ်စိုင်းတောင်ဒေသမှာရှိတဲ့ကြောက်စိမ့်လွတ်ကွက်ဟောင်းတစ်ခုကဘာပြူကျမှုကြောင့်ရေမစေးကြောက်ရှာနေသူ2ဦးသေဆုံးပြီး6ဦးထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။စိုင်းတောင်ကျေးရွာမှာရှိတဲ့ဗားဆန်6နဲ့စပော့ပွန်နန်တက်လန်ဒီအမြင့်ပေ300ခန့်ရှိတဲ့မြေစာပုံမှာဇွန်လ23ရက်နေ့ကပြူကျခဲ့တာဖြစ်ပြီးတော့သေဆုံးသူ2ဦးကိုဇွန်လ24ရက်နေ့ကတကြိုလိုက်ပြီးထိခိုက်ဒဏ်ရာရရှိသူ6ဦးကိုဖားကားပြည်သူ့စေယုံမှာစေကူတာမှုခံယူနေရတယ်လို့စိုင်းတောင်ဒေသခံကိုစော်စိုင်းတူးကပြောပါတယ်။အခုလဆောပိုင်းကလည်းဖားကားမြို့မှာမြေစာပုံပြိုကျပြီးရေမဆွေးကြောက်ရှာသူတို့ထိဆုံးခဲ့ပါတယ်။ဇွန်လဆောပိုင်းကစပြီးတော့ဖားကားဒေသတွင်းမှာမိုးပြင်းနှံစွာရွာသွန်းလျက်ရှိတဲ့အတွက်မြေစာတွေပြိုကျခြင်း၊ကဘာများပြိုကျခြင်းနဲ့ရေကြီးရေချန်ခြင်းများထပ်မံဖြစ်လာနိုင်သေးတဲ့အတွက်ဒေသခံတွေစိုးရိမ်နေကြပါတယ်။
မွန်ပြည်နယ်တံဖြူစည်ရမြို့အနီးဒုတိယကဘာစစ်အတွင်းကဂျပန်စစ်စခန်းဖြစ်ခဲ့တဲ့မိန်ဘလာတောင်စစ်ကြံပစ္စည်းစမ်းသပ်တူးဖော်ခဲ့တဲ့နေရာမှာမူလအတိုင်းမြေပြန်ဖို့ထားခြင်းမရှိတဲ့အတွက်ဇွန်လ18ရက်နေ့ကအမျိုးသမီးကြီးတဦးနဲ့ကျောင်းသူမိန်းကလေး3ဦးစုစုပေါင်း4ဦးယင်းနှစ်သေဆုံးခဲ့ရပါတယ်ဒုတိယကဘာစစ်အတွင်းကဂျပန်စစ်စခန်းဖြစ်ခဲ့တဲ့နေရာမှာဂျပန်စစ်လက်နက်တွေအဖို့တန်ရတနာပစ္စည်းတွေအများအပြားဂျပန်တို့မြုပ်နှံထားခဲ့တယ်လို့ယူဆနေသူတွေက2018ခုနှစ်ဧပြီလကစတင်ပြီးပြည်내အစိုးရခွင့်ပြုချက်နဲ့စမ်းသပ်တူးဖော်မှုပြုလုပ်ခဲ့တဲ့နေရာဖြစ်ပါတယ်မွန်ပြည်내အစိုးရအဖွဲ့အနေနဲ့စမ်းသပ်တူးဖ
ေါ်မှုမှာရက်လက်ကောင်းတွေမထွက်တဲ့အတွက်မူလအတိုင်းမြေဖို့ထားဖို့ဒုဖော်ရေးကုမ္ပဏီကိုအစိုးရဘက်ကညွန်ကြားထားတယ်လို့လွတ်တော်မှာဖြေကြားခဲ့ပေမဲ့မြေပြင်မှာလက်တွေ့လှုပ်ဆောင်တာမရှိခဲ့လို့အခုလိုအန်ဒီရဲ့ကြုံခဲ့ရတာလို့မွန်ပြည်နယ်လွတ်တော်ဒုတိယဥက္ကဋ္ဌဒေါက်တာအောင်နိုင်ဦးကပြောပါတယ်
တိုက်ပွဲဖြစ်ပွားနေတဲ့ရခိုင်ပြည်နယ်ကပုံနှုံချုံမြောက်ဦးကြောက်တော်မြေပုံမင်းပြားနဲ့ရတိတ်တောင်မြို့နယ်တွေကလယ်ဓမားတွေလုံခြုံရေးမရှိတဲ့အတွက်မိုးရသည်မှလေယာဉ်လုတ်ကင်ဖို့မရပဲအခက်အခဲဖြစ်နေပါတယ်ပုံနှုံချုံမြို့နယ်စံမတိချောင်းမှာရှိတဲ့ရဟတ်တောင်ပိန်းနေသောဖက်ကြပြင်းနဲ့ကံဦးစားတဲ့ကျေးရွာပေါင်း၁၀ရွာကျော်ကရွာသားတွေကိုအစိုးရစစ်တပ်ကရွာပြင်ထွက်ခွေကိုကန့်သားထားတဲ့ပြင်ဖမ်းဆီးစစ်ဆေးခံရမှစိုးရိမ်တဲ့အတွက်လေသွန်းဖို့မရပဲဖြစ်နေကြတယ်လို့တိုက်ပြူချောင်းရွာသားတို့ကပြောပါတယ်မြအူးမင်းပြားနဲ့ကြောက်တော်နယ်ကလယ်ဓမာတွေကလည်းနေရဆုံးခွာပြီးဒုက္ခတဲ့စကားမှခိုလုံနေကြရတဲ့အတွက်မျိုးစပါးနဲ့ကျွမ်းနွားဆုံယုံခဲ့ရသလိုလုံခြုံမှုမရှိတဲ့အတွက်ဒီနှစ်မိုးရသီမှာအများစုကလေယာဉ်လုတ်ကင်ဖို့ခက်ခဲဖြစ်နေကြပါတယ်ပြီးခဲ့တဲ့2019ခုနှစ်ကရခိုင်ပြည်နယ်တွင်တိုက်ပွဲဖြစ်ပွားရာဒေသတွေမှာမထုံရက်နိုင်တဲ့လေယာဉ်မြင်နဲ့ထုံရက်ဆိုင်ပြူပြီးမရိပ်သိမ်းနိုင်ခဲ့တဲ့လေကပေါ9000ကျော်ရှိတယ်လို့ရခိုင်ပြည်လုံးဆိုင်ရာတောင်သူလယ်ဓမာသမဂ္ဂကပြုစုထားတဲ့စီးရင်တွေအရသိရပါတယ်
ဒုတိယအကြိမ်လွတ်တော်သက်တမ်းကာလအတွင်းကရင်ပြည်နယ်လွတ်တော်အစည်းအဝေးမှာမေခွန်မေးမြန်းမှုမရှိသေးတဲ့ကိုစလေ10ဦးကျော်ရှိနေပါတယ်။လွတ်တော်မှာမေခွန်မေးမြန်းခြင်းနဲ့အဆိုတင်တွင်ခြင်းဟာလွတ်တော်ကိုစလေတွေရဲ့လှုပ်ဆောင်ရမယ့်ကိစ္စဖြစ်ပြီးဒေသအတွက်မေခွန်မမေးဖြစ်တဲ့ကိုစလေတွေရှိတယ်လို့ကရင်ပြည်နယ်လွတ်တော်မှာမေခွန်အများဆုံးမေးမြန်းသူမြဝတီမဲဆန္ဒနယ်လွတ်တော်ကိုစလေတန့်စင်အောင်ကပြောပါတယ်ကရင်ပြည်နယ်လွတ်တော်မှာဝန်ကြီးများအပါအဝင်ကိုစလေစုစုပေါင်း23ဦးရှိပြီး23ဦးကအဆိုနဲ့မေခွန်မေးမြန်းထားမှုမရှိဘူးလို့ကရင်ပြည်နယ်လွတ်တော်မှတ်တမ်းအရတည်ရပါတယ်
ဒီခိုင်ပြည်နယ်စစ်သွေးမြို့ကနေဘင်္ဂလားနိုင်ငံကိုဂုံကူးပြီးပြန်လာတဲ့ကုန်တယ်သူစီမှာကိုဗစ် -19 ရောဂါပိုးကူးစက်ခံရတယ်လို့ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။ရောဂါပိုးကူးစက်ခံရသူဟာပြီးခဲ့တဲ့ဇွန်လ23ရက်နေ့ကဘင်္ဂလားဒေ့နိုင်ငံဘက်ကနေပြန်လာတာဖြစ်ပြီးသူနဲ့သူထိတွေ့ခဲ့သူတချို့ကိုကွာရန်တင်းထားရှိပြီးတော့ကြံတဲ့လူတွေကိုလိုက်ရှာနေတယ်လို့ရခိုင်ပြည်နယ်ပြည်သူ့ကျန်းမာရေးဦးစီးဌာနကပြောကိုရဒေါက်တာစိုးဝင်းပိုင်ကပြောပါတယ်။လက်ရှိရခိုင်ပြည်နယ်တွင်ဓာတ်ခွဲနမူနာယူဆန္ဒမှုတွေရကိုဗစ် -19 ရောဂါပိုးကူးစက်ခံရတဲ့သူတွေ17ဦးထိရှိနေပြီးဗုဒ္ဓတော်မြို့မှာ2ဦးမောင်တော်မြို့မှာ6ဦးတန်ကုန်းနဲ့တန်သွဲမြို့တွေမှာ2ဦးစီနဲ့စစ်သွေးမှာ2ဦးဖြစ်ပြီးအများဆုံးကတော့ဘင်္ဂလားဒေ့နိုင်ငံဘက်ကပြန်လာသူတွေဖြစ်ကြပါတယ်
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင် AA အဖွဲ့တို့စစ်ရေးတင်းမာနေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းနဲ့ချင်းပြည်နယ်ပလောဝါမြို့နယ်မှာအင်တာနက်လိုင်းပြန်လည်ဖွင့်ပေးဖို့လူမှုအဖွဲ့အစည်းတွေကနေတောင်းဆိုမှုတွေပြုလုပ်ခဲ့ကြတာပါကိုတက်နိုင်ကနေစူးစီးတင်ဆက်ထားပါတယ်
ရခိုင်ပြည်နယ်နဲ့ရှမ်းပြည်နယ်ပလောဝါမြို့နယ်မှာဆိုးရွားကပိတ်ပင်ထားတဲ့အင်တာနက်တွေကိုပြန်လည်ဖွင့်ပေးဖို့ပြီးခဲ့တဲ့ဇွန်လ21ရက်နေ့မှာအွန်လိုင်းကမ်ပိန်းတစ်ခုကိုရခိုင်ပြည်နယ်ပါဝင်ရှားတိုင်းနယ်ပြည်နယ်တွေမှာလည်းပြုလုပ်ခဲ့ကြပါတယ်။လက်ရှိရခိုင်ပြည်နယ်မှာတိုက်ပွဲတွေလည်းဆက်လက်ပြင်းထန်နေတဲ့သလိုလူခွင့်ရေးရှုဖောက်မှုတွေဒေသခံပြည်သူတွေအနေနဲ့ရတင်ရထိုက်တဲ့ခွင့်ရေးတွေကိုမရရှိတာကြောင့်အင်တာနက်ပြန်လည်ဖွင့်ပေးဖို့တောင်းဆိုရတာဖြစ်တယ်လို့ရခိုင်လူငယ်မျိုးဆက်သက်ခွင့်ရေးကဒါရိုက်တာကိုမင်းပါရှိကပြောပါတယ်။
ဒီရခိုင်ပြည်နယ်နဲ့ပလောဝါဒေသတွေမှာအင်တာနက်ဖြတ်တောက်ခြင်းအဖြစ်လက်ရှိကျွန်တော်တို့ဒီအင်တာနက်ဖြတ်တောက်ခြင်းကိုအခြေခံပြီးတော့လူခွင့်ရရှုဖို့မှုလို့မတရားဖိနှိပ်ချုပ်ချယ်မှုလို့မတရားတပ်ဖြတ်မှုလို့ကျွန်တော်တို့ဒီမတရားတဲ့အမှုတွေကိုပို့ပြီးတော့ဖြစ်ဖို့ကအပိအမြောက်ဖြစ်နေတဲ့အတွက်ကိုလူတွေအင်တာနက်ဖြတ်တောက်ထားတဲ့ကိုပြင်ဖွင့်ပေးဖို့ဆိုတဲ့ဟိုလုံဆောင်မှုတစ်ခုကိုတော့ကျွန်တော်တို့လုပ်ကြတာဖြစ်ပါတယ
်ဒီ online campaign ပြုလုပ်ခဲ့လို့ရခိုင်ပြည်နယ်ရန်သိမ်းမြို့နယ်မှာတရားစွဲဆိုခံရသူတွေလည်းရှိပါတယ်ရခိုင်မြောက်ပိုင်းကမြို့နယ်တချို့နဲ့ရှမ်းပြည်နယ်ကပလောဝါမြို့နယ်မှာအင်တာနက်ပိတ်ပင်ထားတာဟာနေမြေလုံခြုံရေးနဲ့လူမျိုးရေးအမုန်းစကားတွေမဖြစ်စေဖို့ပိတ်ပင်ထားရတာဖြစ်ပြီးလက်ရှိချိန်ထိပြန်လည်ဖွင့်ပေးဖို့အစီအစဉ်မရှိဘူးလို့တပ်မတော်သတင်းစာရှင်းလင်းပွဲမှာဗိုလ်မှူးချုပ်စိုးမင်းထွန်းကပြောဆိုသွားပါတယ
်ကျွန်တော်ကတော့ခုလိုစေတီတော့ဒါနဲ့ပတ်သက်ပြီးစုပြူစရာအကြောင်းမရှိသေးပါဘူးဒီလူမျိုးဝင်းနဲ့ပတ်သက်ပြီးအမုံတရားနဲ့ပတ်သက်ပြီးတုံ့ဆောင်မှုတွေဒါတွေရှိလာပါတယ်ဒါတွေရှိလာတဲ့အခါမှာကျွန်တော်တို့စီဒီရလေးစီအဲ့ဘက်မှာဖြစ်နေတဲ့စီရေးပြိပက္ခနဲ့ပတ်သက်တာပေါ့ကြောင့်ဒါဒီပို့ပြီးတော့ကြအမုံတရားတွေပို့ပြီးတော့ကြအစိုးရမှုတွေပို့ပြီးများလာတာဖြစ်ပါတယ်ဒါကြောင့်မလို့ကျွန်တော်တို့အနေနဲ့ကပိတ်ပင်ရခြင်းဖြစ်ပါတယ
်လက်ရှိချင်းဒီစီရေးတင်မာနေတဲ့ရခိုင်နောက်ပိုင်းကကြောက်တော်မြောက်ဦးမင်းပြားပုံနှကြုံရတိတောင်ဘူးဒီတောင်မြေပုံနဲ့ရှင်းပြင်းတွေကပလောဝမြို့နယ်မှာအင်တာနက်လူမုန်ကွန်ရက်ကိုပြီးခဲ့တဲ့2019ဇွန်လ21ရက်နေ့ကအာဏာပိုင်တွေကပိတ်ထားတာလည်းဖြစ်ပါတယ်လုံခြုံရေးအကြောင်းပြချက်နဲ့ရခိုင်နောက်ပိုင်းမြို့နယ်ရှုံးနေရှင်းပြင်းတွေပလောဝမြို့နယ်မှာအင်တာနက်ပိတ်ထားတာတွေကိုပြန်လည်ရုပ်သိမ်းပေးဖို့ကုလသမဂ္ဂလူခွင့်ရေးယူကတိုက်တွန်းထားတာလည်းရှိပါတယ်ဒီလိုအင်တာနက်ပိတ်ထားတာကြောင့် COVID-19 ကပ္ပကာယောဂါရင်ဆိုင်နေရတဲ့ပဏိပခဒေသတွင်းအရသာပြည်သူတွေအတွက်အသက်အန္တရာယ်နဲ့ကျန်းမာရေးစိုးရိမ်စရာတွေရှိတယ်လို့လည်းကုလသမဂ္ဂကမှတ်ချက်ပြုထားပါတယ်
ဆက်ပြီးတော့ကာလအတန်ကြာရက်တန်နေတဲ့ပြည်တော်စုငင်းချင်းကြီးညီလာခံ၂၁ရာစုပင်လုံးညီလာခံစတုထအကျင့်ကျင်းပနိုင်ရေးအစိုးရနဲ့အပြည့်အတိုင်းသာလက်နက်ကိုင်အဖွဲ့တွေတွဲဆုံဆွေးနွေးခဲ့ကြတာပါဒီအကြောင်းကိုတော့မိကလျာမုံကနေစူးစီးတင်ဆက်ပေးထားပါတယ် လာမယ့်ဩဂတ်လမှာပြည်ထောင်စုငင်းချမ်းရေးညီလာခံ၂၁ရာစုပင်လုံးစတုထစီဝေးကျင်းပနိုင်ရေးနဲ့ပြည်ထောင်စုသဘောတူစာချုပ်အပိုင်း၃ကိုချုပ်ဆိုနိုင်ရေးအတွက်အစိုးရနဲ့ NCA ပြည်ဆက်ချုပ်လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဂျွန်လ၂၃ရက်နေ့ကရန်ကုန်မြို့မှာဆွေးနွေးခဲ့ကြပါတယ်။အဲ့ဒီဆွေးနွေးပွဲမှာအဓိကဆွေးနွေးတဲ့အချက်တွေကိုတော့ပအုပ်မျိုးသားလွတ်မ
ထားပြီးတော့ဆွေးနွေးကြတယ်။သူ့ဘက်ကလည်းပဲသူတို့ပြင်ဆင်ထားတဲ့ဟာသူတို့ဘက်ကအဆူပြေချက်ပေါ့။အဲ့ဒါကိုသူတို့ဘက်ကသင်ပြရတယ်။ကျွန်တော်တို့ကလည်းကျွန်တော်တို့ဘက်ကအဆူပြေချက်သူ့ဘက်ကဘက်အဆူပြေချက်မှာတဘောထားပြန်ဖလေကြတယ်။အဲ့ဒီအချိန်မှာဒါမှမဟုတ်အပိဒါကျွန်တော်တို့ဆွေးနွေးဆုံးဖြတ်တာမျိုးတော့မလုပ်နိုင်သေးဘူး။
စခိုင်းပြည်လွတ်မြောက်ရေးပါတီ ARP ဘူအလုံးမှုဆောင်ကော်မတီဝင်ဒေါ်စောမြတ်ရာဇာလင်းကတော့ညီလာခံကျင်းပနိုင်ဖို့အစည်းအဝေးတွေအများကြီးခေါ်ရအောင်မယ်လို့အခုလိုပဲပြောပါတယ်
။စည်းအဝေးတွေလည်းအများကြီးလုပ်ရအောင်မှာဆိုတော့ဒီဇူလိုင်လအတွင်းမှာတော့ဘလိုနည်းနဲ့မှဖြစ်နိုင်မယ်လို့ကျွန်တော်လမ်းစမ်းမမြင်ဘူး။အဲဒါကြောင့်ကျွန်တော်ကဟိုအစိုးရဘက်ကို counter proposal ပေးဖို့ဆိုပြီးတော့မှကျွန်တော်တို့ orchestra လိုက်ကိုမှန်းထားတာဖြစ်ပါတယ်။
ရဲကောက်ွယ်စီယုံရေးကာလတွင်လည်းမတိုက်ဆိုင်ရအောင်အစိုးရဘက်ကတော့အခုလာမဲ့ဇူလိုင်လအတွင်းမှာငင်းချမ်းရေးညီလာခံကျင်းပဖို့အပြည့်ရတိုင်းရင်းသားလက်နက်ကင်ဆယ်ဖွဲ့ကိုအစိုးပြုခဲ့တဲ့အပေါ်အပြည့်ရတိုင်းရင်းသားလက်နက်ကင်ဆယ်ဖွဲ့တို့ဆုံးဖြတ်ခဲ့တာလို့လည်းဒေါ်စောမြတ်ရာဇာလင်းကဆက်ပြီးပြောပါတယ်
အဲ့ဒီကြောင့်သူငင်းချမ်းရေးညီလာခံမှာအခေါ်3ကထွက်လာမှာဖြစ်ပါတယ်အခေါ်3မှာဘလို့အကြောင်းအရာတွေပါမလဲအဲ့ဒီအကြောင်းအရာတွေကိုလက်မှတ်ထိုးထားတဲ့ဆယ်ဖွဲ့အတွင်းမှာစိတ်ကျဉ်းနှံ့အောင်ဖြစ်ကိုကြိုတင်ပြင်ဆင်မှုတွေလုပ်ဖို့ကလိုပါသေးတယ်အဲ့ဒါတစ်ချက်ပြီးလို့ချင်း UPDJC ကို UPDJC စီမံကိုဖို့လိုသေးတယ်တခြားသောအပြည့်အခက်ရဲစဲရဲခိုင်မာအောင်လှုပ်ဆောင်တဲ့အဖွဲ့အစည်းတွေအတွင်းမှာကျွန်တော်တို့အစည်းအဝေးခေါ်ဖို့လိုသေးတယ်ပြီးလို့ချင်းအစိုးရနဲ့တခါပြန်ထိုင်ဖို့လိုသေးတယ
်ပြည်ထောင်စုငင်းချမ်းရေးညီလာခံကျင်းပတဲ့အခါပြည်ထောင်စုသဘောတူစာချက်အစိတ်ပိုင်းသုံးမှာ NCA ကောင်ထည်ဖော်မှုဆိုင်ရာမူပေါင်းသဘောတူညီချက်2020အလွန်အစိတ်လိုက်ရှေ့လုံငန်းစဉ်နဲ့အစိတ်လိုက်ကောင်ထည်ဖော်မှုအခြေခံမှုသဘောတူညီချက်စတဲ့အချက်တွေချုပ်ဆိုသွားမှာဖြစ်ပါတယ်ရှင
်အခုဆက်ပြီးသတင်းအချင်းချုပ်ကိုနားဆင်ကြရမှာပါရှင်
မြန်မာတပ်မတော်ကနေဆက်သွေးလမ်းကြောင်းတွေပိတ်ဆို့ထားလို့ရခိုင်ပြည်နယ်အမ်းမြုံနယ်ကချင်းလူမျိုးတွေအများစုနေထိုင်ကြတဲ့ကျေးရွာပေါင်း40ကျော်ဟာစံပြတ်လတ်နေပါတယ်။ကချင်ပြည်နယ်ဖားကံမြုံနယ်စိုင်းတောင်ဒေသမှာကြောက်စိမ့်လွက်ွက်ဟောင်းကဘာပြိုကျလို့ရေမစေးကြောက်ရှာနေသူ2ဦးသေဆုံးပြီး6ဦးထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။
တရရှိနေခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆ
က်ကြော်ရီးနေညာပိုင်းပတ်စဉ်ဇာတ်တွေကတော့ဒီလောက်ပါပဲ။အခုတော့သတင်းချင်းချင်းကိုကျွန်တော်ဇာနိုင်ကတင်ပြပေးသွားမှာဖြစ်ပါတယ်။တရင်အမေရိကန်နိုင်ငံတွေမှာ COVID-19 ကြောင့်သေဆုံးတဲ့သူရေအတွက်ဟာ3000ကျော်ဖြစ်လာတာကြောင့်ဒီဒေသဟာဝေါမှာအခုနောက်ဆုံးဗိုင်းရပ်စ်ကူးစက်မှုအဓိကနေရာအဖြစ်ဖြစ်လာနေပါတယ်။ဂျွန်ဟော့ပကင်းတက္ကသိုလ်ရဲ့စီးရင်ညရတော့အိတ်သေဆုံးသူတွေကတဝက်ကျော်ဟာဘရဇိုးနိုင်ငံကဖြစ်ပြီးတော့ဘရဇိုးမှာသေဆုံးသူစုစုပေါင်း 9,400 လောက်ရှိတယ်လို့ဆိုပါတယ်။ဒါမဲ့လည်းအမေရိကန်ပြည်ထောင်စုကတော့ဗိုင်းရပ်စ်ကူးစက်သူဦးရေ 2.3 သန်းကျော်နဲ့သေဆုံးသူ 31,000 ကျော်နဲ့ကမ္ဘာမှာဗိုင်းရပ်စ်ကူးစက်မှုအများဆုံးနဲ့သေဆုံးမှုအများဆုံးနိုင်ငံအဖြစ်ဦးဆောင်နေပါတယ်။အင်ဒိုနီးရှားနိုင်ငံအာချီခရိုင်ကမ်းလွန်ပင်လယ်ပြင်မှာရိုဟင်ဂျာဒုက္ခသည်100နီးပါးလိုက်ပါလာတဲ့ဆက်လက်ဇင်းမျောနေတာကိုခေတ်သေးခဲ့ကြောင်းအာချေခရိုင်အာနာပိုင်ကပုတ်ထူးနေကပြောလိုက်ပါတယ်ရုရှားနိုင်ငံမော်စကိုမြို့တော်မှာရောက်နေတဲ့တပ်မတော်ကာကွယ်ရေးဦးစီးချုပ်ပဂျုံမူကြီးမင်းအောင်လှိုင်ဟာအိန္ဒိယကာကွယ်ရေးဝန်ကြီးရရှ်နတ်စင်းနဲ့ဇူလိုင်24ရက်နေ့မှာတွေ့ဆုံခဲ့တယ်လို့ညူဒေလီခြေဆိုင် ANI သတင်းဌာနရဲ့အွန်လိုင်းသတင်းတပုတ်မှာဖော်ပြထားပါတယ်ရုရှားသမ္မတဗလာဒီမီယာပူတင်ဦးဆောင်ကျင်းပခဲ့တဲ့85နှစ်မြောက်ဒုတိယကမ္ဘာစစ်အောင်ပွဲနေ့အထိမ်းအမှတ်အခမ်းအနားအတွက်သူတို့နှစ်ဦးစလုံးမော်စကိုမြို့တော်မှာရောက်နေကြတာဖြစ်ပါတယ်ဇူလိုင်23ရက်နေ့ကတော့ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကရုရှားကာကွယ်ဝန်ကြီးဌာနကချီးမြှင့်တဲ့ Strengthening the Military Commonwealth ဆိုတဲ့ဂုဏ်သုဆောင်တစ်စိတ်ကိုလက်ခံရယူခဲ့တယ်လို့ကာကွယ်ရေးဦးစီးချုပ်ယုံရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာ။ဇာတ်တော်ရင်းနေ့ညပိုင်းအတွက်စီစဉ်နေကတော့ဒီလောက်ပါပဲ။ COVID-19 အရေးပေါ်အခြေအနေအရ VOA မြန်မာဝိုင်းစီစဉ်နေကိုပြောင်းလဲထုတ်လွှင့်ပေးနေပါတယ်။ VOA စီစဉ်နေကိုနောက်ဆက်အားပေးကြည့်ရှုရအတွက်လည်းကျေးဇူးတင်ပါတယ်။ဘရရှင်ဒီအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာ။ကျွန်တော်ကြားနိုင်ပါ
This program has come to you from the Voice of America, Washington.